Welcome to the Voice of America in Burmese.
Mingla menek imashin. VOA American တန်ရဲ2022ခုနှစ် March လ26ရက်နေ့တောက်ကြနေမနေ့ကအစီအစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ3240-48တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။ဒီကနေ့မနေ့ပိုင်းနားဆင်ရမယ့်သတင်းတွေမှာမနေ့တုန်းက American အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှမြမအရေးဆွေးနွေးခဲ့တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်
။ Mr. Chairman,The people of Burma need to know that the people of the United States and the world are with them, not only in word, but in deed. That we are willing to establish strong coordinated
American ပြည်ထောင်စုနဲ့ကမ္ဘာကြီးဟာမြန်မာပြည်သူတွေနဲ့အတူရှိနေတဲ့အကြောင်းမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ပြောသွားတာပါ။ဒီသတင်းနဲ့အတူစစ်တပ်အာဏာသိမ်းဆန့်ကျင်လှုပ်ရှားမှုတွေနိုင်ငံအဝန်းမှာဆက်ပြီးတော့ရှိနေသေးတဲ့အကြောင်းနိုင်ငံရေးမတည်ငြိမ်မှုတွေကြားမှာရွှေစည်းတက်နေသလိုမြန်မာ့ကြွေတံပိုးကျဆင်းလာတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးပါမယ်။ဒီလိုအစီအစဉ်တွေမတိုင်ခင်မှာအခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင်။
ကလေးငယ်တွေအပါအဝင်ပြည်သူတွေကိုမြန်မာစစ်တပ်ကတပ်ဖြတ်နေတာအတွက် American ပြည်ထောင်စုကပြင်းပြင်းထန်ထန်ရှောက်ချကြောင်း March လ25ရက်သပတေးနေ့မှာ American နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုံမှာကလေးငယ်အများပြားအပါအဝင်ပြည်သူ28ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အထိလုံခြုံရေးတပ်တွေကမြန်မာပြည်သူတွေပေါ်မှာဆက်ပြီးအင်အားသုံးဖြုတ်ခွဲနေတဲ့သတင်းတွေကြောင့် American ပြည်ထောင်စုကတုန်လှုပ်အံ့ဩခဲ့ရတယ်လို့အလွန်စိတ်မကောင်းဖြစ်ရကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရ NetPress ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကလင်းငယ်တွေပေါ်မှာအခုလိုကျူးလွန်မှုတွေဟာဆက်ဆုပ်ရွှန်ရှားပွဲကောင်းတဲ့ရက်ဆက်တဲ့လုပ်ရက်တွေဖြစ်ကြောင်းကိုနေတဲ့အိမ်ထဲမှာခုဖခင်ရဲ့ပေါင်ပေါ်မှာထိုင်နေတဲ့အသက်9နှစ်ပဲရှိသေးတဲ့ကလင်းငယ်ကိုပြစ်တက်ခဲ့တဲ့လုပ်ရက်မျိုးကိုကြည့်ရင်မြန်မာစစ်အာဏာရှင်ရဲ့သူ့ပြည်သူအပေါ်တောင်သူကျူးလွန်ရဲတဲ့ရက်ဆက်တဲ့သဘောထားကိုပြသနေတယ်လို့မြန်မာပြည်သူတွေရဲ့အသက်ကိုလုံးဝလှစ်လျူရှုထားတယ်ဆိုတာကိုပါပြသနေတယ်လို့ဖော်ပြထားပါတယ်။မြန်မာလုံခြုံရေးတပ်တွေဒီလောက်ရက်တွေကို American ပြည်ထောင်စုကအပြင်းထန်ဆုံးရှုတ်ချကြောင်းနဲ့ထိခိုက်ခံစားခဲ့ရသူအလုံးရဲ့မိသားစုတွေအတွက်အလွန်အလွန်ဝမ်းနည်းကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာ February 1ရက်မှာအာဏာသိမ်းခဲ့ပြီးဆန္ဒပြပြည်သူတွေအသက်ပါဆုံးပါတဲ့အထိရရဆက်ဆက်နှိမ်နင်းနေတဲ့မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းကြီးတွေကို American ပြည်ထောင်စုကရော Britain အစိုးရကပါအရေးယူဒဏ်ခတ်မှုတွေချမှတ်ခဲ့ပါတယ်။မြန်မာစစ်တပ်ဟာဆက်ဆုပ်ရွန်ရှားပွဲအကြမ်းဖက်မှုတွေနဲ့မတရားပြုကျင့်နေတယ်လို့ American အစိုးရကပြောဆိုလိုက်ပြီး American ဗန်နိုင်းဝန်ကြီးဌာနကနေမြန်မာစစ်တပ်ထိန်းချုပ်ထားတဲ့မြန်မာစီးပွားရေးဥပိုင် Limited နဲ့မြန်မာစီးပွားရေး Corporation တို့ကိုပြစ်မှတ်ထားအရေးယူခဲ့တာဖြစ်ပါတယ်။ Britain အစိုးရကလည်းမြန်မာစီးပွားရေးဥပိုင် Limited ပေါ်အလားတူအရေးယူဒဏ်ခတ်ခဲ့ပြီးမြန်မာစစ်တပ်ဟာ Rohingya Muslim တွေပေါ်အကြီးအကျယ်လူခွင့်ချိုးဖောက်ခဲ့တယ်လို့ပြောပါတယ်။မြန်မာစီးပွားရေးခန္ဓာမှာအတော်များများထိန်းချုပ်ထားတဲ့ဒီစီးပွားရေးလုပ်ငန်းကြီးနှစ်ခုကတာဝန်ရှိသူတွေစီကတော့တုံ့ပြန်ပြောဆိုမှုတစုံတရာမတွေ့ရသေးပါဘူး။အခုလိုအမေရိကန်ကမြန်မာစီးပွားရေးဥပိုင်နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ပေါ်ပြစ်မှတ်ထားအရေးယူမှုအတွက် HRW လူခွင့်ရောင်းချီအဖွဲ့ကြီးကကြိုဆိုလိုက်ပါတယ်။ Global Witness လူခွင့်အဖွဲ့ကြီးကလည်း Britain နေနဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းကိုပါအရေးယူဖို့အတွက်တိုက်တွန်းလိုက်တယ်လို့ EU ဥရောပသမဂ္ဂအနေနဲ့မြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေပေါ်မှာပြစ်မှတ်ထားအရေးယူဖို့တိုက်တွန်းခဲ့ပါတယ်။မြန်မာပြည်ကခုထက်ပိုပြီးဆိုးမလာအောင်တားဆီးဖို့အတွက်မြန်မာနိုင်ငံကရွေးကောက်ခံကိုယ်စားလှယ်နဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အပါအဝင်သက်ဆိုင်ရာအဖွဲ့အလုံးပါဝင်တဲ့အရေးပေါ်အစည်းအဝေးတစ်ရက်ခေါ်ယူဖို့အာဆီယံနိုင်ငံတွေပါတဲ့ကုလသမဂ္ဂအဖွဲ့ဝင်တွေ EU ဥရောပသမဂ္ဂအမေရိကန်နဲ့တရုတ်နိုင်ငံတွေကိုမြန်မာနိုင်ငံလူခွင့်ဆိုင်ရာအကူလအထူးကိုယ်စားလှယ်Tom Andrews ကချစ်တဲ့ brain နဲ့မှတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတာဖြစ်ပြီးအခြေအနေဒီတဲ့ပိုးပြီးဆိုးမလာအောင်နိုင်ငံတကာကလည်းမြန်မာစစ်တပ်ရဲ့အာဏာသိမ်းမှုအတွက်တုံ့ပြန်မှုတွေတည်တည်ချာချာလုပ်ကြဖို့လိုနေတယ်လို့ Tom Andrews ကသတိပေးလိုက်ပါတယ်
။ Too much at stake in this country. Too much suffering going on right now. Too many lives that could be lost.very very soon
ဒီနိုင်ငံအတွက်ဆိုတိတ်ကိုအရေးကြီးတဲ့အချိန်ကိုရောက်နေပါပြီဒုက္ခခံစားနေရတာလည်းတိတ်ကိုများနေပါပြီတကယ်လို့လုံခြုံရေးကောင်စီနဲ့နိုင်ငံတကာအတိုင်းအဝန်းကနေပိုးပြီးထိရောက်ပြင်းထန်တဲ့အရေးယူမှုတွေမလုပ်ဘူးဆိုရင်ငကြခင်မှာပဲနောက်ထပ်အသက်တွေထပ်ပြီးဆုံးရမယ့်အခြေအနေမျိုးလက်ရှိမှာကျုံနေရပါတယ် ဒါအသက်အန္တရာယ်လုံခြုံရေးဆိုင်ရာပြဿနာမျိုးဖြစ်ပြီးတကမ္ဘာလုံးကအရေးယူဖို့လိုအပ်တဲ့အမြင့်ဆုံးအဆင့်ကိုရောက်နေတဲ့ဒီအခြေအနေမျိုးကိုကျွန်တော်တစ်ခါမှမကြုံခဲ့ဘူးပါဘူးလို့ Tom Andrews က American လွှတ်တော်ချန်နာပွဲမှာပြောသွားတာပါကုလသမဂ္ဂအတွင်းရေးမှူးချုပ် Antonio Guterres ကမြန်မာအရေးကိုနိုင်ငံတကာကတညီတညွတ်ထဲခိုင်ခိုင်မာမာတုံ့ပြန်ဖို့လိုနေပြီလို့မကြသေးခင်ကတောင်းဆိုထားတာကိုနိုင်ငံတကာအတိုင်းဝိုင်းကနေအလေးထားလှုပ်ဆောင်ကြဖို့လည်းတိတ်အရေးကြီးနေပြီလို့ပြောပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးပြဿနာဟာနိုင်ငံတွင်းတိုက်ပွဲဖြစ်ပေါ်နေတဲ့ဒေသမှာနေထိုင်တဲ့ဒေသခံတွေပေါ်တည်ရောက်မှုရှိနေတာအတွက်ကုလသမဂ္ဂအဖွဲ့တွေကအထူးစိုးရိမ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရဆာရန်ဟက်ကကျစ်ပရင်းနေသတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ On Myanmar, the UN team in the country is deeply concerned by the impact.
မြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂအဖွဲ့ဟာပြည်ရင်းအိုးအိမ်ပြောင်းရွှေ့နေထိုင်ရသူ၃ပုံ၃ပုံပေါဝင်တဲ့ဒေသခံ1000လောက်ကိုအကူအညီပေးနေတာဖြစ်ပြီးလက်ရှိနိုင်ငံရေးပြဿနာတွေကတိုက်ပွဲဖြစ်နေတဲ့ဒေသကဒေသခံတွေပေါ်မှာတက်ရောက်မှုရှိတာအတွက်အထူးစိတ်ပူကြောင်းပြောသွားတာပါလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့ရုံး OCHA ကလည်း WFP စာနာရိတ်ခအဖွဲ့စစ်တမ်းအရမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာတွေကြောင့်ကချင်နဲ့ရခိုင်ပြည်နယ်တွေမှာအခြေခံစားကုန်တွေတိတိတသားဈေးနှုန်းမြင့်မားလာတာတွေ့ရတယ်လို့ပြောပါတယ်ကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်နဲ့နိုင်ငံတွေကြားတိုက်ပွဲတွေပြန်ဖြစ်လာတယ်လို့ကျင်းပြင်းနေမှာလဲ KNU လက်နက်ကင်ရင်နဲ့တိုက်ပွဲတွေကြောင့်စစ်ရှောင်းတွေတိုးလာနေတယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးဖမ်းဆီးထားတဲ့အရသာအစုအဝေးတာဝန်ရှိသူတွေနဲ့ပတ်သက်လို့အခုချိန်အထိရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေတယ်လို့နေဆက်ဒေသတွေကိုတင်းရှောင်သွားသူတချို့ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သမရဦးဝင်းမြင့်တို့ကိုပြည်မှုဆိုင်ရာဥပဒေတွေနဲ့အရေးယူထားကြောင်းအာဏာပိုင်တွေကသတင်းထုတ်ပြန်ထားပေမဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူငြိမ်းချမ်းရေးကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းအပါအဝင်အဖမ်းဆီးခံထားရသလားနေရင်တွေမှာပဲရှိနေသလားဆိုတော့ကိုရှင်းရှင်းလင်းလင်းမသိရတဲ့ရခင်အစိုးရအဖွဲ့အဆင့်မြင့်အရာရှိတွေလည်းရှိနေပါတယ်တစ်ချိန်တည်းမှာပဲသမရယုံညွှန်ကြားမှုချုပ်ဦးစော်ထေးဟာလည်းမူလတာဝန်တွေကိုဆက်လက်ထမ်းဆောင်နေတယ်လို့သတင်းတွေထွက်ခဲ့ပေမဲ့လက်တွေမှာအထိမ့်သိမ်းခံထားရဆဲဖြစ်ကြောင်းလုံခြုံရေးအရာအမည်မဖော်လိုတဲ့အာဏာပိုင်တွေနဲ့နှိစက်သူတဦးက VOA ကိုပြောပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်တိုင်းနယ်ပြည်နယ်တွေကဝန်ကြီးချုပ်တွေအပါအဝင်အစိုးရအဖွဲ့ဝင်တွေကိုဖမ်းဆီးတာတွေရှိခဲ့ပြီးတချို့ကတော့နေအခြေချုပ်နဲ့ဆက်ပြီးထိမ့်သိမ်းထားတာပါကယားပြည်နယ်ဝန်ကြီးချုပ်ဟောင်း UL ဖောင်ရှူဟာလည်းနှိစက်ကိုတင်းရှောင်သွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပြီး VOA အနေနဲ့တိကျအတည်ပြုလို့တော့မရသေးပါဘူးရှင်အာနာဘိုင်ရဲ့နောက်ဆုံးအကြိမ်နေပြည်တော်ကသတင်းစာရှင်းလင်းပွဲမှာတော့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဒေါခင်ကြီးဖောင်ဒေးရှင်းမှာငွေကြေးအရှုပ်ရှင်းကိစ္စတွေရှိခဲ့ကြောင်းဝန်ခံခဲ့တယ်ဆိုတော့ဗီဒီယိုမှတ်တမ်းတစ်ခုကိုတော့ထုတ်ပြခဲ့ပါတယ
်ဗီဒီယိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 938ညပိုင်းဒိုမီတာ40 kHz 98.3 ညပိုင်းဒိုမီတာ48 kHz 615.3 ညနဲ့ပိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကတောက်ချနေမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်လှုပ်ရှားမှုတွေပေါ်အကြမ်းဖက်နှိမ်နင်းတာတွေကိုရပ်တန့်ဖို့အင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံကြီးဝန်ကြီးတွေကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအချက်အလက်တွေပေါ်မှာစိုးရိမ်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးနှစ်ဦးစလုံးကပြောဆိုခဲ့ကြတာပ
ါ We share our concern on the current situation in Myanmar. We also share our position to call on Myanmar military to stop the use of force and prevent further casualties.
မြန်မာနိုင်ငံကလက်ရှိအခြေအနေပေါ်စိုးရိမ်တဲ့သဘောထားအမြင်တွေကိုဖလှယ်ခဲ့ကြသလိုနောက်ထပ်ထိခိုက်တည်ကျမှုတွေမဖြစ်အောင်အင်အားသုံးနှိမ်နင်းတာတွေရပ်ဖို့တောင်းဆိုကြဖို့လဲအတူတကွလက်ခံခဲ့ကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုတွေပြန်လည်ရရှိအောင်ဆွေးနွေးညှိနှိုင်းမှုတွေစတင်ဖို့လည်းတိုက်တွန်းပါတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်ဒနိုမတ်ဆူဒီကပြောဆိုသွားတာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးနဲ့ဂျကာတာမြို့တော်မှာတွေ့ဆုံခဲ့တဲ့စင်ကာပူနိုင်ငံရဲ့ဝန်ကြီးကလည်းမြန်မာနိုင်ငံလည်းအသိဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများအသင်း ASEAN အနေနဲ့ကူညီဖို့ဆန္ဒရှိကြောင်းပြောဆိုခဲ့တာပ
ါ Both Indonesia and Singapore also believe that there should be no foreign interference. But ASEAN stands ready to help.
ပြင်ပကဂျာဝင်ဆွတ်ဖက်တာတွေမလုံသင့်ဘူးလို့အင်ဒိုနီးရှားနဲ့စင်ကာပူနှစ်နိုင်ငံစလုံးကယုံကြည်ထားပါတယ်။ဒါပေမဲ့လည်းအာဆီယံအသင်းတွေနဲ့တနိုင်တဲ့များကူညီဖို့လည်းအသင့်ရှိနေပါတယ်လို့ပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကအရတအဆိုးအခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်နိုင်ငံရေးချက်တရီကြုံတွေ့နေရတဲ့အခြေအနေနဲ့ပတ်သက်ပြီးအာဆီယံအသင်းကအရေးပေါ်အစည်းအဝေးခေါ်ယူဖို့အလဲကျဥက္ကဋ္ဌဖြစ်တဲ့ဘရူနိုင်းနိုင်ငံကိုအင်ဒိုနီးရှားနိုင်ငံကပြီးခဲ့တဲ့သတင်းပတ်တည်းမှာတိုက်တွန်းထားပြီးမလေးရှားနိုင်ငံကလည်းထောက်ခံထားပါတယ်။ပြင်သစ်နိုင်ငံပဲရစ်မြို့မှာဒါဇင်နဲ့ချီတဲ့သူတွေဟာတူတဲရေနံကုမ္ပဏီရုံးရှိမှာဆန္ဒပြခဲ့ကြပါတယ်။မြန်မာနိုင်ငံကဆန္ဒပြသူတွေရဲ့ဒဏ်ရာဓားပုံတွေကိုကင်ဆယ်၊သွေးတုတွေကိုတွန်ချပြီးရေနံနဲ့တဘာဝတငွေကုမ္ပဏီကြီးအနေနဲ့မြန်မာနိုင်ငံမှာဆက်ပြီးလုတ်ကိုက်နေတာကိုရှုတ်ချတဲ့အနေနဲ့အခုလိုဆန္ဒပြကြတာဖြစ်ပါတယ်။ဆေးဥစုကိုငွေကြေးထောက်ကူရစေတဲ့မြန်မာနိုင်ငံကတူတယ်ရဲ့လုပ်ငန်းတွေကိုရပ်ဆိုင်ရေးတောင်းဆိုဖို့အတွက်တူတယ်ရဲ့အဆောက်အဦတွေတည်ရှိတဲ့ La Défense စီးပွားရေးဇုန်ထဲမှာစုယုံရောရှိလာခဲ့တာလည်းဖြစ်ပါတယ်။ယခုကျသပရီနေ့ Paris မြို့ဆန္ဒပြပွဲကိုအခွင့်အရေးတကျလို့ရှာသူအုပ်စုတစ်ခုဖြစ်တဲ့ Info Bamenin ကဦးဆောင်တာဖြစ်ပါတယ်။
Nous voulons interpeller Total et lui demander d'agir face à la situation en Birmanie.
မြန်မာနိုင်ငံရဲ့အခြေအနေကိုရင်ဆိုင်ရမှာတူတဲပါလဲပဲလဲလို့မြေ့ကျမှာတယ်။မြန်မာပြည်သူတွေရဲ့အတန်အရက်ဖက်အဖွဲ့အစည်းတွေရဲ့အတန်ရွေးကောက်ခံတွေရဲ့အတန်ကိုနားထောင်ပေးဖို့ကျွန်တော်တို့တောင်းဆိုနေတာဖြစ်ပါတယ်။သူတို့ကစစ်အုပ်စုကိုဗန်နာအေးရအထောက်အကူပေးနေတာတွေအားလုံးကိုရပ်တန့်ဖို့တောင်းဆိုနေကြပါတယ်။မြန်မာပြည်မှာလုပ်ငန်းရပ်ဆိုင်လိုက်ကြတဲ့ Woodside တို့ Puma Energy တို့လို့တူတဲကုမ္ပဏီတွေနဲ့စံနမူနာအဖြစ်လှုပ်ဆောင်အောင်မှာဖြစ်ပါတယ်။လက်ရှိအခြေအနေတွေအရတူတဲကုမ္ပဏီဟာအဓိကကျတဲ့အခန်းကဏ္ဍကထင်ထင်ရှားရှားပါဝင်နေပြီးဒါဆေးဥစုကိုဆက်ပြီးတော့ဘဏ္ဍာငွေကြေးထောက်ပံ့နေရဆိုတာမေးစရာတော့မလိုဘူးလို့ Info Bamenin အဖွဲ့ဝင်တူဖြစ်တဲ့ Sophie Brondet ကပြောသွားပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရွေးကောက်ခံအစိုးရကို Favorite တရက်ကစစ်တပ်ကအာဏာသိမ်းပြီးနောက်နေစဉ်လိုလိုဆန္ဒပြပွဲတွေနဲ့မြန်မာပြည်ဟာစူညံပောက်ကွဲနေခဲ့ပါတယ်။ဗိုလ်ချုပ်တွေနဲ့ဆေးဥစုကိုဖွဲ့စည်းခဲ့ပြီးဒေါက်ဆန်းစုကြည်နဲ့ NLD ပါတီဝင်တွေကိုလည်းထိန်းသိမ်းထားပါတယ်။ဘုဒ္ဓဦးနေ့ညနေပိုင်းအထိအချမ်းဖတ်ဖြိုခွဲမှုတွေမှာအနည်းဆုံးလူ286ဦးသေဆုံးခဲ့ပြီလို့နိုင်ငံရေးကျင်းသားများကကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့အချက်အလက်တွေကပေါ်ပြပါဗျ။မြန်မာနိုင်ငံမှာအချမ်းဖတ်မှုတွေရပ်တန့်ဖို့အာရှတိုက်လောကခရစ်ယာန်ဂန်းချုပ်ဘုန်းတော်ကြီး12ဦးတို့ကပူးတွဲတောင်းဆိုလိုက်ကြပါဗျ။ Cardinal Charles Mountbatten နဲ့အတူရပ်တည်နေတယ်လို့လည်းသူတို့ရဲ့ကြေညာချက်တွေမှာပေါ်ပြထားပါဗျ။ငင်းငင်းရင်းနဲ့ပြန်လည်တင်းမြတ်ရေးအတွက်စစ်တပ်နိုင်ငံရေးသမားတွေဆန္ဒပြသူတွေဘာသာရေးကောင်းဆောင်တွေနဲ့ခရစ်ယာန်အဖွဲ့အစည်းတို့အားလုံးကိုမေတ္တာရပ်ခံပါတယ်။ငင်းငင်းရေးရဖြစ်နိုင်ပါတယ်။ငင်းငင်းရေးရလိုအပ်ပါတယ်လို့လည်းကာဒီနယ်ဆက်နူးကလက်မှတ်ရေးထိုးထားတဲ့ကြေညာချက်တွေမှာဖော်ပြထားပါတယ်။ထရမ့်ခေတ်ကတင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတချို့ကိုလိုင်းမလုပ်တဲ့အတွက်သူ့အနေနဲ့တောင်းပန်မှုမရှိဘူးလို့သမ္မတဂျိုးဘိုက်ဒန်ကပြောဆိုလိုက်ပါတယ်။လှုပ်ဆောင်ခဲ့တဲ့မူဝါဒအားလုံးကဘာမှအသုံးမချခဲ့ဘူး။ဝင်ရောက်ချေချသူအရေးအတွက်လည်းရောမသွားခဲ့ဘူး။မိခင်နဲ့ကလေးတွေကိုခွဲထားတဲ့အရင်မူဝါဒတွေအတိုင်းလိုင်းမလုပ်လို့လဲဘာမှတောင်းပန်စရာမရှိဘူးလို့သမ္မတဘိုင်ဒန်ကပြောသွားတာပါအသက်16နှစ်အောက်နိုင်ငံရေးခုလုံခွင့်တောင်းခံသူတွေကိုအလိုလျောက်နှင်ထုတ်မဲ့ထရမ့်မူဝါဒကိုဆက်ပြီးမကျင့်သုံးတော့ဘူးလို့ဘိုင်ဒန်အစိုးရကဖေဖော်ဝါရီလ2ရက်ကကြေညာခဲ့ပါတယ်နှစ်ပတ်အကြာမှာပဲအင်ဂျူကခုလုံခွင့်တောင်းခံသူမက္ကစီကန်2000ခွဲကိုလက်ခံဖို့စီစဉ်နေတယ်လို့ကြေညာခဲ့ပါတယ်အဲ့ဒီကလေးကအမေရိကန်ပြည်ထောင်စုတဲကိုဖျက်ချော်ဝင်ရောက်လာတဲ့ငယ်ရွယ်တဲ့ရှစ်ပြောင်းအခြေချသူအရေးအတွက်တွေလည်းမြင့်တက်လာခဲ့ပါတယ်အကောက်ခွန်နဲ့နေဆက်လုံကြုံရေးကျမ်းမာရေးအရာရှိတွေဟာလည်းအဆိုပါကလေးငယ်တွေရဲ့လုံမန်းနေကြရပါတယ်။တရားမဝင်ရှစ်ပြောင်းအခြေချလာသူတွေထဲမှာအရွယ်ရောက်ပြီးသူတွေနဲ့မိသားစုဝင်လည်းထိုးတူပဲများပြားလာတယ်လို့လူဝင်မှုအရာရှိတွေကပြောပါတယ်။ Biden ကတော့သူ့အဆိုအအနေနဲ့နေဆက်ဖြတ်ကျော်ဝင်ရောက်လာတဲ့ကလေးငယ်အရေးအတွက်ကိုစီမံခန့်ခွဲဖို့အဖြေရှာနေတယ်လို့ဆိုပါတယ်။ဒါဟာ Trump ရဲ့အတုံးမချခဲ့တဲ့မူဝါဒတွေကြောင့်လို့လည်း Biden ရဲ့အရာရှိတွေကဆိုပါတယ်။
တောက်ကြနေမနေ့ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နေကိုအောင်မြတ်သူတို့ပြောပြပေးကြတာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com လို့မှာကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းမှာပဲဖန်ယူနားဆင်နိုင်ပါတယ်အခုတော့သတင်းလွှာရီနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့မနေ့တုန်းကအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှမြန်မာအရေးဆွေးနွေးခဲ့တဲ့အကြောင်းကိုတင်ပြပေးချင်ပါတယ်ရှင်မြန်မာနိုင်ငံမှာဆက်အနာတိတ်မှုနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကဘယ်လိုတုံ့ပြန်တင်တယ်လဲဆိုတာကိုကြားတာပရိနီကအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှကြားနာပွဲတည်းရဲ့ကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးအထူးခါရှပ်ဒ ဒီမိုကရေစီလူ့အခွင့်အရေးအလုံသမားရေးရာယာယီဒုတိယလက်ထောက်ဝန်ကြီးစကော့ဘတ်စ်ဘီတို့နဲ့အတူမြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ထ ோம் အန်ဒရူးစ်နဲ့အမေရိကန်ပြည်ထောင်စုအမျိုးသမီးရေးရာတပ်အမတ်ကြီးဟောင်ကယ်လီကျူရီတို့အွန်လိုင်းကနေပါဝင်ဆွေးနွေးခဲ့ကြပါတယ်။အာဏာသိမ်းမှုအပေါ်မှာသမ္မတဘိုက်ဒန်အစိုးရရဲ့တုံ့ပြန်မှုကအချိန်မီမြန်ဆန်တဲ့အတွက်ဒီအချက်အတဲပေါ်အာယုံစိုက်တာကိုချီးကျူးလိုပါတယ်ဆိုပြီးအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌအက်ဒဝတ်မာကီကချီးကျူးပြောဆိုခဲ့ပါတယ်ဖေဗရူလာ10ရက်နေ့မှာပဲသမ္မတဘိုင်ဒန်ကအုပ်ချုပ်ရေးအမိန့်ထုတ်ပြန်ပြီးစစ်ကောင်ဆောင်တွေသူတို့စီးပွားရေးလုပ်ငန်းတွေအပေါ်မှာပြစ်မှတ်ထားအရေးယူဖို့နိုင်ငံရေးဝန်ကြီးဌာနနဲ့ဗဏ္ဍာရေးဝန်ကြီးဌာနကခွင့်ပြုခဲ့ပါတယ
် This is a big step and I thank the administration for taking it
other like mine American Suya Town လို့ဆောင်ခဲ့တာကိုကျွန်တော်တို့ကျေးဇူးတင်ပါတယ်တခြားကျွန်တော်တို့နဲ့သဘောဆန္ဒတူတဲ့လူတွေကလည်းပြစ်မှတ်ထားအရေးယူတာတွေကိုပြဋ္ဌာန်းခဲ့ကြပါတယ်ဒီအထက်မှာဥရောပသက်မှတ်ကလည်းပါဝင်ပါတယ်ဒါပေမဲ့စစ်တပ်ရဲ့အဓိကစီးပွားရေးပင်မဆွေးကြောကိုဖျက်နှိုင်ဖို့ဆီလက်နက်တွေမပိုင်ဆိုင်ဖို့အတွက်ဒီထက်မှကလုပ်ရပါလိမ့်မယ
်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌအက်ဒဝတ်မာကီပြောသွားတာပါဒါပေမဲ့လည်းမြန်မာအိမ်နီးချင်းတရုတ်နိုင်ငံရဲ့အခမ်းကဏ္ဍအဓိကကျရဲဆိုတာအမေရိကန်အထက်လွှတ်တော်အမတ်တွေကဝန်ခံပြောဆိုပါတယ်ဒီအပေါ်မှာနိုင်ငံသားဆက်ဆံရေးကော်မတီအဖွဲ့ဝင်ယူတာပြည်နယ် Republican အထက်လွှတ်တော်အမတ် Mitt Romney ကအခုလိုပြောပါတယ
် There's almost no sanction that we're going to put in place that's going to change the Burmese military
နိုင်ငံမြန်မာစစ်တပ်သွားနေတဲ့လမ်းကြောင်းပြောင်းလဲသွားအောင်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကျွန်တော်တို့ဘက်ကမရှိသလောက်ပါပဲတရုတ်နိုင်ငံကဒါကိုလုပ်နိုင်ပါတယ်။အိန္ဒိယကတော့အဲ့ဒီလောက်မဟုတ်တောင်းနည်းနည်းလုပ်နိုင်ပါတယ်။တရုတ်နိုင်ငံကအဓိကပါ
။မိန်းပြည်နယ်ဒီမိုကရက်တစ်အောက်လွှတ်တော်အမတ်ဟောင်းမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ် Thom Andrews ကတော့ဒီလိုပိတ်ဆို့တာကိုကြိုဆိုခဲ့ပါတယ်။ဒီလိုရေးယူမှုတွေအပြင်ရေနံနဲ့သဘာဝတံငွေလုပ်ငန်းတွေအပေါ်မှာလည်းပိတ်ဆို့တံခတ်အရေးယူဖို့သူကတိုက်တွန်းခဲ့ပါတယ်။
I applaud the administration's move announced today to include the hunters major business conglomerates for
sanctions. ဆွေကျွေးပြည်ဒီကပိုင်နယ်စီးပွားရေးလုပ်ငန်းကော်ပိုရေးရှင်းကြီးတွေကိုပါအရေးယူတန်ခတ်ဖို့အမေရိကန်ဆွေကကြေညာလိုက်တယ်ကိုကျွန်တော်ကြည့်ကြည့်ပါတယ်။ဒါကတိတ်ကိုအရေးပါတယ်။ရှစ်တိုးဆောင်ချက်ဖြစ်ပါတယ်။ဆွေကျွေးပြည်ဖွဲ့ရစမှုတွေကျူးလွန်နိုင်မှုအများဆုံးဝင်ငွေရစေတဲ့အဓိကဝင်ငွေရပေါင်းရင်းနှီးတဲ့သဘောတောင်းဝေလုပ်ငန်းတွေကိုလည်းပိတ်ဆို့တန်ခတ်သွားဖို့အမေရိကန်ဆွေကိုကျွန်တော်တိုက်တွန်းချင်ပါတယ်။
မြန်မာနိုင်ငံမှာဒီမိုကရေစီအစိုးရပြန်ပြီးတည်ဆောက်နိုင်ဖို့အတွက်နိုင်ငံတကာရဲ့ဖိအားနဲ့တန်တမာရေးလှုပ်ရှားမှုတွေဟန်ချက်ညီညီပေါင်းစပ်ဖို့လိုတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂရဲ့အထူးကိုယ်စားလှယ် Thom Andrews ကအလေးပေးပြောဆိုသွားပါတယ်
။ The people of Burma need to know that the people of the United States and the world are with them, not only in word but in deed.
မြန်မာပြည်သူတွေနဲ့မြန်မာပြည်သူနဲ့ကဘာကြီးရတို့နဲ့အတူရှိနေပြီးအပြောတတ်တဲ့နဲ့မဟုတ်ပဲအလုံးနဲ့လက်တွေ့ပြနေတယ်ဆိုတာကိုသိဖို့လိုပါတယ်ကျွန်တော်အနေနဲ့ဆက်ဆက်ရှိရှိပိုကြီးပြင်းထန်တဲ့ပြားတွေပေးဆောင်ရွက်သွားမှာဖြစ်တယ်လို့လူလူအာနာပီဆန်ရေးလှူရှာမှုပေါ်မှာလည်းတန်တမာရေးအရာထိတွေ့ဆက်ဆက်ရင်းဆက်လက်ထောက်ခံပြီးပေါင်းစပ်လှူရှာသွားမှာဖြစ်ပါတယ်ပြည်တွင်းကငြင်းချတဲ့လူလူလှူရှာမှုတွေနိုင်ငံတကာပြားတန်ငင်းတမန်ငင်းအရှိန်ဒီလိုအင်အားကြီးတဲ့ပေါင်းစပ်လှူရှာမှုတွေကလက်နက်ကန်အနာရယူထားတာကိုအနိုင်ယူဖို့အတွက်ခိုင်မာအားကောင်းတဲ့အခွင့်အလမ်းတွေဖြစ်တယ်ဆိုတော့ကိုပြောပြခြင်းပါတယ
်မြမရက်သားစိုးရကိုစစ်ကောင်းဆောင်တွေကဖေရှားပြီးအာနာသိမ့်ခဲ့တာနဲ့စန္နာပြသူတွေအပေါ်အကြမ်းဖက်နှိမ်နင်းနေတာတွေအတွက်တာဝန်ရှိသူတွေအပေါ်အမေရိကန်ကအရေးယူတန်ခတ်မှုတွေလုပ်နေတာပါပြီးခဲ့တဲ့ရက်ပိုင်းကပဲမြမနိုင်ငံမှာငြင်းငြမ်းစွာစန္နာပြသူတွေအလုံးမစင်းပဲစေုပ်ချုပ်ရေးကိုဖီဆန်တဲ့ CDM လှုပ်ရှားမှုလုပ်နေသူတွေကိုစစ်တပ်ကအကြမ်းဖက်အနှောက်အယှက်ပြုနှိမ်နင်းနေတာတွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်အရာရှိနှစ်ယောက်နဲ့တပ်မနှစ်ခုကို American အစိုးရကတန်ခတ်ပိတ်ဆို့အရေးယူခဲ့ပါတယ်။မနေ့တုန်းကလည်းမြမစစ်တပ်ထိန်းချုပ်ထားတဲ့စီးပွားရေးလုပ်ငန်းကြီးနှစ်ခုဖြစ်တဲ့မြမစီးပွားရေးဥပိုင် Limited MEHL နဲ့မြမစီးပွားရေး Corporation MEC တို့ကို American အစိုးရကအရေးယူတန်ခတ်ပိတ်ဆို့ကြောင်းကြေညာခဲ့ပါတယ်။မြမနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုကန့်ကွက်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုလည်း American အောက်လွှတ်တော်မှာတိတ်မကြသေးခင်ကပဲတခဲနဲ့မဲခွဲပြီးတော့ဆုံးဖြတ်ခဲ့ပါတယ်။ဒီလိုအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ထွက်လာပြီးရပိုင်းအတွင်းမှာပဲအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှအခုလိုမြမအရေးဆွေးနွေးပြောဆိုခဲ့ကြတာဖြစ်ပါတယ်ရှင်။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ burmese@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစည်းတွေရရှိသိရှိနိုင်အောင်စီစဉ်ပေးထားပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရရှင်။
VOA American တန်တောက်ကြနေမနေ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3240 48နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါတယ်။အခုတော့မြန်မာနိုင်ငံတဝန်းဆက်အနာတင်ဆက်နာပြပွဲတွေပုံစံမျိုးစုံနဲ့ဆက်ပြီးတော့ရှိနေသေးတဲ့အကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်လှုပ်ရှားမှုတွေနိုင်ငံတဝန်းမှာဆက်ပြီးတော့ပေါ်ပေါက်နေသလိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်ထိခိုက်သေးခြင်းမှုတွေလည်းရှိနေသေးဖြစ်ပါတယ်။မဏိတုံးကလည်းပုံစံမျိုးစုံနဲ့စစ်အာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေရှိခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်ဖြိုခွင်းမှုတွေလည်းရှိခဲ့ပါတယ်။အပြည့်အစုံကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။မြန်မာနိုင်ငံတွင်းမှာစစ်တပ်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေနေရောညပါကြောက်ကြားအသွင်နဲ့ဆက်ရှိနေတဲ့အထက်ဘကိုးတိုင်းဖြူးမြို့မှာတော့ကြာလပတိနေ့ညဦးပိုင်းစိုက်ကဲတပိတ်နဲ့ဆန္ဒပြမဲ့လူစုတွေက NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်အေးဝင်းရဲ့တားဖြစ်သူကိုရဲကဖမ်းဆီးသွားတဲ့အတွက်သူ့ကိုပြန်လွှတ်ပေးဖို့ရဲစခန်းကိုပိတ်ဆို့ဆန္ဒပြခဲ့ကြတာပါရဲကလူစုခွဲဖို့တတိပေးရင်ည၈နာရီဝန်းကျင်မှာဆန္ဒပြလူအုပ်စုတွေပြစ်ခတ်ခဲ့တဲ့အဖြစ်ဖြစ်ခဲ့ပါတယ်အခုလိုပြစ်ခတ်မှုအတွင်းဒုတိယနှစ်တက္ကသိုလ်ကျောင်းသားတူသေဆုံးပြီးအ ਨੇ ဆုံးနှစ်ဦးဒဏ်ရာရသွားတယ်လို့ဘကိုးတိုင်းဒေသကြီးမြို့တော်ကျူးမြို့နယ်မဲဆန္ဒအမှတ်1ကိုစလဲဦးသက်စိန်က VOA ကိုပြောပါတယ
်အဲဆန္ဒပြတဲ့အထက်ကနေပြီးတော့ကျွန်တော်တို့ကျူးမြို့နယ်ဒေသလွတ်တော်ကဦးကျော်ဦးမင်းသားသူ့တောင်းရိုင်းနဲ့ဖမ်းဆီးတယ်ဖမ်းပြီးအဲ့ဒါကိုရဲစခန်းခေါ်လာတဲ့ခါကျတော့အဲ့ဒါရဲစခန်းမှာသွားပြီးတော့အဲ့ဒီကလေးကိုပြန်ထုတ်ပေးဖို့ဆိုပြီးတော့အဲကျွန်တော်ဝိုင်းပြီးတောက်ဆိုတယ်တောက်ဆိုတာနေပြီးတော့မပြင်းမလေးဖြစ်ပြီးတော့နာပြတဲ့ခရက်တီဖြစ်တယ်လို့တင်ပို့တယ်ပဲအဲ့မှာတရားတော်တန်ထိမှန်ပြီးတော့ဆုံးသွားတာပေါ့နော်ဆုံးသွားတော့ဒုတိယမင်းကျောင်းသားလေးဒုတိယတက္ကသိုလ်ကျောင်းသားတင်လို့ပြောတယ်ဗျမင်းလေးတရားတော်တန်ရတယ်ပြောတယ်ဖြူကပထမဦးကြီးဖြစ်တာပေါ့နော်ဖြစ်ခဲ့တာတော့ဒီဆုံးမှာပထမဦးကြီးမှာ
အလားတူမွန်ပြည်နယ်မော်လမြိုင်မြို့ဒန်းဝန်ကွင်းနယ်မြေမှာစားမြတီရာဇတရာထိတ်ရွှေမြိုင်တီရီမြောက်ကွင်းကျောင်းဒုက္ခဝတီစားတဲ့ရက်ကွက်နေပြည်သူတွေကလမ်းမပိတ်ဆို့ကာယံထားတာကိုစစ်တပ်နဲ့ရဲကည7နာရီကျော်အချိန်လိုက်လံဖယ်ရှားရကရက်ကွက်ကလည်းခုခံတဲ့အတွက်ပြစ်ခတ်ဖြိုခွင်းမှုအတွင်းလူငယ်တဦးကြီးထိမှန်ပြီးဒဏ်ရာရသူအများအပြားရှိခဲ့တယ်လို့ဒေသခံတပိတ်ဦးဆောင်သူတဦးကပြောပါတယ
်။ဟိုမနေ့ကတည်းကနေပြီးတော့သူတို့ကနေပြီးတော့တောက်လျှောက်ကိုဖြိုခွင်းနေတာခင်ဗျ။အခုညပိုင်းမှာဆိုရင်ကျွန်တော်တို့ဟိုလူမှုဒဏ်ရှိမှန်တတိပတ်ချံပေါ့နော်။အဲ့ဒီအပိုင်းမှာကျွန်တော်တို့ခံစစ်၄ခုထားတယ်ခန္ဓာ၄ခုပေါ့နော်ခန္ဓာရဲ့ဂိုက်တရားလုံးမှာပြည်သူတရားတော်ညဘက်ကိုဟို night defense လုပ်တယ်ပေါ့နော်ဟိုတုံ့ပြန်မှုတွေလုပ်နေတယ်ဒုံးနေချင်းမှာသူတို့တွေကဘက်ဖိုကားတွေနဲ့တင်းတိုးဝင်တယ်သူတို့ကဟိုစိတ်ကားအင်အားနဲ့များတယ်အဒီခန္ဓာနေရာတွေကမီးရှို့ဖြတ်တယ်ပြည်သူတွေကိုပစ်တယ်ပထမဆုံးခန္ဓာပြည်တဲ့ဇဒရာထိတ်စာရတရားထဲကခန္ဓာတော်ကျသွားပြီအခုခန္ဓာကိုအစင်းစင်းကိုတိုးရတာအခုကျွန်တော်တို့ဒုက္ခဝတီတော့ရောက်နေပြီကြားလိုက်ခင်ဗျာလက်ရှိမှာတော့တနက်စင်းနဲ့ပြေကန်တိရတဲ့လူတော့ရှိတယ်ဟိုဟိုဒါမှမဟုတ်တီလောက်တဲ့တန်ရတော့မရသေးဘူးခင်ဗျဟိုလက်မောင်းကိုထိတာခင်ဗျဟိုရောဘာဂျီတီနဲ့ပြေကန်တိရတဲ့လူတွေရှိတယ်လို့ကြားရခင်ဗ
ျညမထွက်ရအမေထုတ်ပြန်လာတဲ့ဂျားကပဲရန်ကုန်တိုင်းတောင်တကုန်းမြို့နယ်90 81 92ရက်ွက်တွေမှာကုဒေသကိုလာဝိုင်းထားတဲ့စစ်တပ်ရဲအင်အားစုကိုဒေသခံပြည်သူတွေကအာခံပြီးညဘက်ဆန္ဒပြခဲ့ကြတာပါ
ကိုကျွန်တော်တို့ရောက်နေတာတရားခွန်ခေအောင်လမ်းဆောင်ရောက်နေတာပါ
တော့ပြည်သူတွေကြီးရလားဟဲ့ကြီးရကြီးရတော့ပြည်သူတွေကြီးရလားဟဲ့ကြီးရကြီးရတော့ဆေးရတာဆေးရတာ
အဲ့လိုဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကရဘာကြီးတွေအတံပုံးတွေ ကြီးစံအစ်စ်တွေနဲ့ပါပြစ်ခတ်ချိန်မုန်းခံရတဲ့အတွက်အနည်းဆုံး3ဦးဒဏ်ရာရပြီးလူငယ်တဦးတင်မားမှာကြီးစံထိမှန်ထားတာကိုဒေသခံတဦး live ထုတ်လွှင့်တဲ့ဗီဒီယိုမှာမြင်ရပါတယ
်
ကျွန်တော်ရောဘာကြီးမှန်းလာပါခင်ဗျာလူငယ်လူငယ်လေးလူငယ်အမျိုးသားတယောက်ပါခင်ဗျ
ာတယောက်ခွေရွက်
ဟုတ်တယ်ရ
မင်းတက်လဲရမင်းတ
က်လဲတာမွန်မြင့်နယ်ပြားရီကုန်းအရက်မှာရဲတွေကပြစ်ခတ်လို့လူတူဦးပါဇက်ကိုရောဘာတီချိမှန်ဖောက်ထွက်ပြီးဒဏ်ရာအပြင်းထန်ရသွားတယ်လို့တာမွန်မြို့ကအမျိုးသမီးတူကပြောပါတယ
်တာမွန်ပြားရီကုန်းမှာစီတယောက်ထိပါတယ်ပါဇက်ကနေထုတ်ချင်းပောက်သွားတယ်အဲတမွေရေစရမ်းနေရမ်းပြစ်တရား၄၀နဲ့ကိုယ်ရန်ခြေအတိုက်ခါပါအဲပြေဆုံးမှုမရှိပါဘူ
းရန်ကုန်မြန်ကုန်မြို့နယ်မှာလည်းအာယုံဦးဆန္ဒပြသူတွေနဲ့ဒိုင်းကအဖွဲ့လူငယ်တွေတဲက20လောက်ကိုစစ်တပ်နဲ့ရဲလက်နက်ကင်တွေဖမ်းဆီးသွားခဲ့တယ်လို့ဒေသခံကပြောပါတယ
်မြန်ကုန်၃ရက်ကွဲရွှေနှင်းစီလမ်းမှာဟိုလည်းတည်သူသားလူငယ်အဓိကပါဆိုတဲ့ Facebook လေးတင်ထားတဲ့အမိတော်စောင့်သူကြီးပုံနဲ့အဲ့ဒီပုံကိုသူကလာဖြစ်တယ်ဆက်တဲ့အချိန်မှာကျမတို့ရက်ွက်ထဲကဒလန်နေပြီးတော့သူတို့နဲ့ဝိုင်းစုဖြတ်ပေးတယ်ဖြတ်ပေးပြီးတော့သူကပြီးလို့ပြန်မယ်လဲဆိုရောဓမ္မယုံနဲ့မှဒရိတ်ကခလေးလေးတွေအိတ်နေတာကိုသူကပြလဲအိမ်ပြလိုက်တော့အဲ့ဒါကိုဝင်ပြီးတော့ဝင်ပြီးတော့ဖမ်းအောင်အဲ့ကလေးတွေကိုရက်ွက်ထဲကလူတွေကဒလန်ပြလို့ဖမ်းခါတာဆိုပြီးတော့အဲ့ဒလန်ဝိုင်းဖမ်းကြတာဝိုင်းဖမ်းပြီးတော့ရိုက်တယ်ဒလန်ကနေပြီးတော့သူ့ကိုဒီလိုတွေလုပ်နေကြပါပြီလာခဲ့ပါဦးဆိုပြီးတော့သူကဖတ်ပြီးတော့စစ်သားကိုဖုံးဆက်တယ်ဆက်တော့စစ်သားတွေကအဲ့မှာလူတွေထပ်တိုးပြီးတော့လာကြတာပေါ့ဘူးစားရရောဘာရောပါလာရောတံပန်းတစ်စားပဲလှုပ်ထားတဲ့ဟာသူချက်ပြိုက်တယ်နောက်ပြီးတော့ဒီလူတွေလည်းအတံပုံးခွဲတယ်ဗါလေမျက်ရည်ယူပုံးခွဲတယ်ရောဘာကြီးနဲ့လက်ပစ်တယ်ရောဘာကြီးနဲ့တယောက်ထိတယ်တဲ့
ရန်ကင်းမြို့ဝဝဝင်းအင်ယာကတိုက်ရှင်းနဲ့တိုက်လေးကိုစာသာပရိညင်းညကစစ်တပ်နဲ့ရဲလာရောက်ပြီးတကားဖြတ်ဝင်ရှာတဲ့ CCTV မှတ်တမ်းတချို့လူမှုကွန်ရက်ပေါ်တွေ့ရပါတယ်CDM လို့သူတချို့ကိုဖမ်းဆီးသွားတာဖြစ်တယ်လို့ရန်ကင်းမြို့ကန်က VOA ကိုပြောပါတယ်။ဆေးရနာသိမှုစန့်ကျင်သူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံအန္တရာအတိုင်းဝိုင်းနဲ့ဒေသတွင်းနိုင်ငံတွေကပါတိုက်တွန်းနေတဲ့ကြားကပဲထိခိုက်သေးဆုံးမှုတွေကြုံနေရတာပါ။ကုလသမဂ္ဂလူအခွင့်ရေးကောင်စီကတော့အကြမ်းဖက်ဖြိုခွင်းတဲ့လုပ်ရည်တွေအပါအဝင်လူအခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံမှုရှိအောင်ကြိုးပမ်းဖို့ဆုံးဖြတ်ချက်တရက်ကိုဒီသတင်းမှတ်တမ်းမှာတညီတညွတ်တည်းချမှတ်ခဲ့ပါတယ်ခင်ဗျာ။
ကိုညံဝင်းအောင်ပါရှင်အခုတော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြားပြီးခဲ့တဲ့သတင်းသုံးပတ်အတွင်းရွှေဈေးတရိပ်ရိပ်တက်လာပြီးတော့မြန်မာကျပ်ငွေတန်ဖိုးကျဆင်းလာတဲ့အကြောင်းကိုနားဆင်ရပါမယ်အခုလိုဖြစ်ရတာကရွှေတင်သွင်းမှုပြတ်တောက်တာနိုင်ငံခြားငွေစီးဆင်းမှုအားနေတာအပြင်ငွေရိုက်ထုတ်နိုင်တာမျိုးကောလာဟလတွေနဲ့အထွေထွေမတည်ငြိမ်မှုတွေကြောင်းဖြစ်တယ်လို့အမည်မဖော်လိုတဲ့စီးပွားရေးသုံးသပ်သူတူကပြောပါတယ်ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ကဲ့စီဝိုင်းဆောင်ပါအများအပြားကိုလည်းရေးသားခဲ့တဲ့အခုစီဝိုင်းတုံးသက်သူကရွှေဈေးတက်ရခြင်းအကြောင်းရင်းကိုအခုလိုဆက်ရှင်းပြပါတယ
်ဒီရွှေနဲ့ပတ်သက်ပြီးတော့ကုန်သွယ်မှုတွေပေါ့ဒီကုန်ရမ်းတွေဒီရွှေချောင်းတွေပါတယ်ကုန်တင်သွင်းမှုတွေကပြက်လက်နေတဲ့သဘောပုံမှုတွေပြီးတော့ရွှေတက်တယ်လို့ပဲထင်တယ
်ဟုတ်ကဲ့နောက်ဒီမြန်မာငွေတန်ဖိုးကျပြီးတော့ဒီဒေါ်လာဈေးတက်သွားတဲ့သဘောပေါ့နော်အဲ့ဒါကရောဘာကြောင
့်လက်ရှိပြည်တွင်းပြည်ပကုန်သွယ်ရေးမှာဒေါ်လာကိုထူးပြင်းမှီနေတဲ့အချိန်မှာပုဂ္ဂလိကဘဏ်တွေရောနိုင်ငံဘဏ်တွေရောဒီဆိုရယ် MRTB ဘဏ်တွေရောပေါ့နော်ဒီဘဏ်တွေကနေပြီးတော့မှဒီငွေသွင်းငွေလွှဲလုပ်ငန်းတွေ transition တွေမှာတိတ်ပြီးမှအလုံးမလုပ်ဘူးဆိုရင်တော့ဒေါ်လာ transition ကရက်တဲ့အတွက်အကြောင်းအရာတစ်ခုရှိနိုင်တယ်ပေါ့နော်နောက်တစ်ခုကဒီအဓိကချက်ကတော့ဒီအချက်ကြောင့်မို့စီးပွားရေးလုပ်တဲ့စီးပွားရေးလုပ်ငန်းရှင်တော်တော်များများအပေါ်မှာတော့ဒေါ်လာအစိမ့်ပေါ့နော်အစိမ့်နေဝယ်တဲ့နေရာမှာဈေးကွက်မှာဝယ်မရပြုမရဖြစ်တဲ့အတွက်ဒေါ်လာရှားပြီးတော့မှဒေါ်လာတန်ဖိုးတွေတက်လာတယ်ဒီ
ဟုတ်ကဲ့အဲ့ဒီတော့ဒီကျပ်ငွေကျရခြင်းနောက်အကြောင်းရင်းကရှိနိုင်သေးလ
ားဈေးကွက်ထံမှာတော့ပြောနေတာကတချို့ကျွန်တော်တို့လည်းကြားနေရတော့နော်ဒီကျပ်ငွေကြေးပြတ်လတ်မှုတွေရှိရင်ငွေထုတ်တာတို့ပါတော့နော် printing လုပ်တာတို့ပါတော့
ဟုတ်ကဲ့ဒီငွေရိုက်ထုတ်တာပေါ့နော
်ဟုတ်ရှိနိုင်ခြင်းရှိတာပေါ့နော်ဒါတွေကလောလောဆယ်အခြေအနေရဆိုရင်အဲ့တော့အဲ့ဒါလေကျန်းဝေတံပိုးကြစည်ရင်ချင်းဖြစ်နိုင်ခြင်းရှိတဲ့ခုပဲ။ SC နေတာမှာတော့ဒီ circulation money ပေါ့နော်ငွေတွေကဒီ market ထဲမှာလဲပတ်မှုမရှိဘူးဆိုတော့ငွေကသုံးရမယ့်ကဏ္ဍတွေမှာမသုံးဘဲနဲ့လက်ငွေကျက်နေတဲ့သဘောလည်းဖြစ်နိုင်တယ်။အဓိကတော့ဒီပြည်တွင်းဘဏ်တွေဒီက ตลาดกวยลีซิงอ่ะงาเซจอไว้บ่ยิบ้องงาเซนักกัดนี่แหละที่ตันนี่อ่ะเพิ่ชะได้ด้วยที่บลาวซีดีรู้ขอเราบ่เนาะงวยจีนนี่เลปัดหมู่นี่อ่ะมาร์เก็ตมาเป็ดนี่แหละด้วยตะเพกก็ต้องมาเมนี่อ่ะมาเบยอ่ะเบยไซต์ก็มาดูอะคือส่วนนี้เรเวนิวเพกก็จีมาส่วนอคุณนี่ว่าอีเลยตะคุชื่อเลยเนาะสู้ยะต้องกูไลเซนนี่เนาะปีเดือนทุบลงมุเนี่ยปัดได้ไลเซนนี่คุณค่าดิบ่มาเรเวนิวไซต์ก็ไม่ใช่ขอเจอแต่เพกก็ไอ้ตั တစ်ခုပါ
။ဟုတ်ကဲ့။အဲ့ဒီတော့အခုလိုဒီမြန်မာငွေကျပ်ဆင်းမှုခုနရွှေနဲ့ဒေါ်လာဈေးတက်မှုပါပေါ့နော်။ဘလောက်အထိပမာဏဘလောက်ကျကျဖြစ်သွားမယ်လို့မှန်းထားမိလဲ
။ကျွန်တော်ကဘလို့ထင်လဲဆိုတော့အခုဈေးယူကိုကြီးရပြတ်တော့မယ်အခုဘဝကြီးဖြစ်တော့မယ်ဟိုကဒီလိုဖြစ်တော့မယ်ဆိုရဲအဆမထွက်ပေါ့နော်။ဟိုဟိုဈေးကမရှိတဲ့တရင်းကြီးကဟိုခန့်ခိုင်မမဟိုတူတူညီညီမရှိတဲ့ပုံမှာဒီချက်လက်တွေမမှန်ကန်တာရဲ့ဘာဖြစ်မယ်ဆိုရဲ rumor တွေရဲ့ကောလာဟလအဲ့ဒီအပေါ်မှာတည်ပြီးတော့မှ speculate လုပ်နေတယ်ဆိုရင်ဒါကြီးကိုဘယ်လောက်ကြာကြာဘယ်လောက်ကြီးထက်တက်သွားမလဲဘယ်လောက်ကြီးကျသွားမလဲဆိုတော့ထပ်မှန်းရတာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့အဲ့တော့အခုလို့ဒီမတီမငိမ်ဒီခမောက်ခမဖြစ်နေတဲ့အနေထားကပေါ့နော်အခုလက်ရှိဒီအစိုးရပြောင်းလဲနေတဲ့ဒီဆန္ဒပြပွဲတွေနှိမ်နှင်းမှုတွေကြောင့်ရောပတ်သက်မှုရှိလား
ဒီ effect ကတော့ဟိုဟာရှိတာပေါ့ဒီ effect ပေါ်မှာတည်ပြီးတော့မှဒီစီကူပိုင်းမှာမြန်မာငွေကြေးနဲ့ပတ်သက်ဟိုဒေါ်လာနဲ့ပတ်သက်ပြီးတော့ကံပေးမှုကိစ္စတွေအကြောင်းတွေနောက်အထူးဖြင့်အမေရိကန်နေပြီးတော့မှဟိုဖိအားပေးထားတဲ့အကြောင်းတွေပေါ့ဒါတွေကတော့နိုင်ငံရေးပေါ်ကနေပြီးတော့ဒီ financial sector ကိုလာထိတာ financial ကနေပြီးတော့ဒီဘက်ကကျွန်တော်တို့ banking sector ကိုလာထိတဲ့သဘောဖြစ်နေ
ဟုတ်ကဲ့အဲ့ဒီတော့ဒီတက်ရောက်မှုကရောဘယ်လိုဆက်ဖြစ်လာဖို့မှန်းမလဲ
ဒီစီးပွားရေးတို့ဒီအထူးအဓိကတော့ကျွန်တော်ဒီဘက်ခက်ကြီးတဲ့မှာကျွန်တော် financial နဲ့ဒီ banking sector ကြောင့်ဖြစ်လာရဲဆိုရင်တက်ရောက်မှုတွေကတော်တော်ကြီးရပြဥပမာကျွန်တော်တို့အင်ဒိုနီးရှားတို့ဘာဆိုတာတာတိတာပါတယ်ဒီ financial crisis နောက်ပိုင်းမှာ1999နောက်ပိုင်းမှာဒီစုအတို့ဘာလို့ပြုတ်ကျသွားလဲဆိုတာဒီက base ကဒီ financial crisis ဖြစ်လာတဲ့ပြဿနာအပေါ်မှာတည်ပြီးတော့မှဖြစ်သွားတာဆိုတော့ဒီလက်ရှိအတိုင်းတာရဆိုရင်ကျွန်တော်တို့စီးပွားရေးတွေရပ်တန့်လာတော့အလုံးမလုံးမြဲများလာတာတို့ဒါတွေဂျီလိုတွေဖြစ်လာနိုင်တယ်နောက်လုပ်ငန်းတွေရဆိုင်လာတော့ဘောနော်နောက်ကုန်ရမှုတွေရဆိုင်တာတို့ဒီ logistic ကိုပိတ်နေတဲ့အတွက်ရဆိုင်တာတို့နောက်ပြီးတော့မှကျွန်တော်တို့အများအတန်းကြောက်နေတဲ့ဒီ inflation တို့ပါဖြစ်လာ
မှာဟုတ်ကဲ့ကျေးဇူးပ
ါကိုဝင်းမင်းဆက်သွယ်မေးမြန်းထားတာပါရှင် VOA မြန်မာပိုင်းစီစဉ်တွေကိုမြို့တော် Washington ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ကိုညံဝင်းအောင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင်
အနာသိမှုအတွက်တက်ကြွခေါင်းဦးတန်းရွှေတို့အုပ်စုပြဋ္ဌာန်းထားတဲ့အခြေခံဥပဒေအခန်း7ကိုအလွဲသုံးစားလုပ်သူဟာတက်ကြွမင်းအောင်လိုင်ဖြစ်ပါတယ်ပြည်သူအသက်အိုးအိမ်စည်းစိမ်ကိုထိပါအန္တရာယ်ပြုမဲ့အရေးပေါ်အခြေအနေပေါ်ပေါက်လာတဲ့အတွက်အုပ်ချုပ်ရေးလုပ်ငန်းကိုဥပဒေအတိုင်းမဆောင်ရွက်နိုင်ရင်နိုင်ငံတော်သမရဟာအရေးပေါ်အခြေအနေကိုကျင်းညာနိုင်တယ်တစ်ချိန်တည်းမှာပဲတင့်တော်တဲ့ပုဂ္ဂိုလ်လက်ထက်အနာအနှင်းနိုင်တယ်လို့ဆိုပါတယ်မင်းစင်းကိစ္စဟာပြည်သူအသက်အိုးအိမ်စည်းစိမ်ကိုအန္တရာယ်ပြုတဲ့အရေးပေါ်အခြေအနေမဟုတ်ပါဘူး။လက်နက်နဲ့အကြမ်းဖက်ပြီးအာဏာသိမ်းတာကသာပြည်သူအသက်အိုးအိမ်ကိုအန္တရာယ်ပြုတာပါ။ဒါကြောင့်ပြည်သူစံတန်းနဲ့ရွေးကောက်တင်မြှောက်ထားတဲ့ပြည်သူအစိုးရကိုကလိန်စစ်ညှန်းဆင်ပြီးဖယ်ရှားလိုက်တဲ့တက်ချုပ်မင်းအွန်လိုင်းကိုအစိုးရဝန်ထမ်းတွေကမထောက်ခံကြတာပါ။စစ်အာဏာရှင်ဆန့်ကျင်သူတွေကိုအကြမ်းဖက်တိုက်ခိုက်နှိမ်နှင်းနေတဲ့တရင်ဓာတ်ပုံတွေတကဘာလုံးမှာနေ့စဉ်မြင်တွေ့နေရတာဟာမင်းစုံမင်းညစ်စစ်အာဏာရှင်စနစ်ကိုတက်တေပြနေတာဖြစ်ပါတယ
်စစ်တပ်ဟာရန်သူကိုတိုက်ခိုက်ချေမှုမှုတီထောင်ထားတဲ့အဖွဲ့အစည်းဖြစ်ပါတယ်တနည်းပြောရရင်ရန်သူကိုဖျက်ဆီးဖို့ရည်ရွယ်ပြီးဖွဲ့စည်းထားတဲ့လက်နက်ကင်တပ်ဖွဲ့ဖြစ်ပါတယ်ဖျက်ဆီးဖို့ဖွဲ့စည်းထားတဲ့အခြေခံသဘာဝကြောင့်စစ်တပ်ကြီးစိုးလာရင်ပျက်စီးဆုပ်ယုပ်မှုနဲ့ဏီကုန်းချုပ်တာများပါတယ်ဆရာဝန်အင်ဂျင်နီယာဆရာမကုန်တယ်ပွဲစားအလူသမားလေသမားစတဲ့အရသားတွေဟာတိဆောက်သူတွေဖြစ်ပါတယ်။ဒါကြောင့်တိုင်းပြည်တိဆောက်တဲ့အရသားကိုစစ်ကောင်းဆောင်ဘက်ကရန်သူလိုသဘောထားတာဟာစိုးရုပ်ကြဆင်းမှုဖြစ်ပါတယ်။အမိနာခံမှုကိုသာအဓိကထားတဲ့စစ်တပ်မှာအမိမနာခံတာကိုအပြစ်လို့မြင်ကြတဲ့အတွက်တတ်ချုပ်ခိုင်းတာကိုသာလုပ်ကြပါတယ်။အမှားအမှန်အကောင်းအဆိုးဝေဖန်ပိုင်းခြားစဉ်းစားတာမျိုးအလွန်နည်းပါတယ်။ဒါကြောင့်တိုင်းပြည်မှာစင်ရဲချမ်းသာအကြီးအကျယ်ကွာခြားတာကိုစစ်တပ်ကဂရုမစိုက်တာပါ
စီဦးစီးချုပ်ဟာသူ့အမိတ်နာဂမ်အဖွဲ့အစည်းကိုသာလိုလားပါတယ်စစ်တပ်လက်အောက်ကအဖွဲ့အစည်းအားလုံးစီဦးစီးချုပ်အမိတ်ကိုနာဂမ်လိမ်မယ်လို့ယူဆထားပါတယ်ဒီတလေကိုအားကိုးပြီးပြည်သူ့ကရွေးကောက်တင်မြှောက်ထားတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ NLD အဖွဲ့ချုပ်ကိုနိုင်ငံရေးမလုံနိုင်အောင်ထိန်းချုပ်ဖို့ကြိုးပမ်းတာဟာအပြောင်းအမြင်ကင်းမဲ့တဲ့အကြံစီပါစစ်အာဏာသိမ်းပြီးနောက်တနေ့အစိုးရအမှုဒဏ်တွေကအာဏာပီဆိုင်ရေးလှုပ်ရှားမှု CDM ကို စတင် account တွေဖော်တာဟာတချုပ်ကြီးတို့အဖွဲ့အတွက်စိန်ခေါ်မှုကြီးတစ်ခုပါပဲအမိတ်နာခံလိမ့်မယ်လို့မျှော်လင့်ထားတဲ့ဝန်ထမ်းတွေ CDM မှာပါဝင်လာတာဟာຫນွေဦးတော်လိုင်းရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်အစိုးရဝန်ထမ်းတွေနေထိုင်ပြီးစစ်ကောင်းဆောင်ဟောင်းတချို့အခြေချတဲ့နေပြည်တော်မှာ 90 ရာခိုင်နှုန်းကNLD ကိုထောက်ခံမဲပေးခဲ့ပြီးစစ်တပ်အာဏာသိမ်းတာကိုအလုံးအင်းနဲ့ဆန္ဒပြကန့်ကွက်ကြတာဟာ တချုပ်ကြီးအတွက်စိုးရိမ်စရာဖြစ်လာပါတယ်အမိတ်နာခံမယ်လို့ယူဆထားတဲ့ရဲတပ်ဖွဲ့နဲ့နိုင်ငံခြားရေးအောင်မြန်မာတန်တမန်တဲမှာလဲ CDM မှာပါဝင်သူတွေရှိလာတာဟာ NLD အတွက်တဒတအားဖြစ်ပါတယ်ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖမ်းဆီးထိန်သိမ်းပြီးလက်နက်နဲ့စစ်အာဏာသိမ်းတာကိုတပြည်လုံးကလက်မခံနိုင်တဲ့အတွက်မင်းစိုးမင်းညင်းစန့်ကျင်ရေးလှုပ်ရှားမှုနေရာအနှံ့အပြားမှာပေါ်ထွက်လာတာဖြစ်ပါတယ်လူဦးရေတရက်လုံးရဲ့စန့်ကျင်မှုကိုခံရတဲ့စစ်အစိုးရရဲ့ပြဿနာဟာ အလွန်ကြီးမားတယ်လို့စင်ကာပူဝန်ကြီးချုပ်ကတော့ဝေဖန်ပါတယ်စစ်အာဏာရှင်ကိုမင်းစိုးမင်းညက်အဖြစ်ဆက်စုပ်ယွန်းရှာလာကြပြီဖြစ်ပါတယ်မင်းစိုးမင်းညက်စန့်ကျင်ရေးမှာမျိုးဆက်တဲ့လူငယ်တွေအများဆုံးပါဝင်နေပါတယ်စစ်အာဏာရှင်လက်အောက်မှာမနေနိုင်ကြောင်းလူငယ်လေးတွေကပြတ်တာနေတာပါလူငယ်တွေဟာအမျိုးမျိုးဝတ်စားစီရင်ပြီးကန့်ကွက်ဆန္ဒပြကြပါတယ်ဆန္ဒပြသူတွေဟာစစ်အာဏာရှင်စန့ အမှုတန်းတွေရဲ့စီဒီအမ်လှုပ်ရှားမှုနဲ့အရတားတွေရဲ့ဝိုင်းကျင်ကြမယ်ဆိုရှယ်ပနစ်မန့်လှုပ်ရှားမှုဟာစစ်အာဏာရှင်စနစ်ဆန့်ကျင်ရေးမှာအလွန်ထိရောက်နေပါတယ်စစ်အာဏာပိုင်ဟာထွေအုပ်ဌာနကိုပြန်လည်ဖွဲ့စည်းရမှာစိတ်ကြိုက်မလုပ်နိုင်ပဲဖြစ်နေပါတယ်မိသားစုဝင်တွေအကျဉ်းခံရမှာဆိုရင်လို့ရကြေးအဖွဲ့ကိုရှောင်ကြီးလာကြပါတယ်လွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကလည်းရရွာထိမ့်သိမ်းစောင့်ရှောက်ရေးအတွက်ကြိုးပမ်းနေကြပါတယ်ခင်ဗျာဦးအောင်ခင်ရဲ့မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုနားဆင်လို့အပြီး အခုတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာလူအများထိခိုက်ဒဏ်ရာရမှုကဲ့တင်ရေးအကြောင်းကိုတင်ပြပေးထားပါတယ်ဆန္ဒပြပွဲတွေကိုပြစ်ခတ်ဖြိုခွင်းနေတာကြောင့်လူအများအသက်အန္တရာယ်ရှိနိုင်တဲ့ဒဏ်ရာကျုံ့နိုင်ရချိန်မှာဦးစားပေးအသက်ကရမယ်လူနာခွဲခြားရွေးထုတ်နိုင်ရေးအရေးကြီးတယ်လို့အရေးပေါ်ကြွမ်းကျင်သူတွေကဆိုပါတယ်ပြစ်ခတ်ခံရတဲ့နေရာမှာအခုလိုအရေးကြီးအဆင့်အလိုက်ကြိုတင်ခွဲခ
ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်
ကဲရေဘော်တိကျဆရာဝန်ကြီးခင်ဗျာဒီဆန္ဒပြပွဲတွေအတွင်ဖြစ်ခန့်နှင်းနှင်းမှုကြောင့်ပေါ့နော်ဒီအသက်ဆုံးရှုံးရနိုင်တဲ့လူနာတွေအတွေ့ပြီးခဲ့တဲ့အပတ်တွေကတော့ဆရာကြီးဒီလူနာအရေးပေါ်ရွှေ့တာနဲ့သွေးတရောင်လောက်တာနောက်အရေးပေါ်ပြုစုကယ်တင်ခြင်းအစဉ်စဉ်ကိုပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီလူနာကိုအသက်ကယ်နိုင်ဖို့ပေါ့နော်ဘလို့လူနာကိုဦးစားပေးခွဲပြီးတော့ပို့တင်တာကိုပြောမှမို့အဓိကပါဆရှင်းပြခြင်းလဲဆရာကြီ
းဒီလိုမျိုးလူအများထိခိုက်ဒဏ်ရာရတဲ့ MCI ပေါ့နော် Mass Casualty Incident မှာကျွန်တော်တို့ဒီ triage flow ရပါတယ် triage flow တယ်ဆိုတာကတော့ triage ရဲ့သဘောတရားကအရေးကြီးမှုကိုအဓိကထားပြီးကုသမှုပေးနိုင်မှုအတွက်ထိခိုက်ဒဏ်ရာရနေတဲ့သူတွေအများကြီးမှာဘယ်သူကအဓိကအရေးကြီးကုသမှုခံယူဖို့လိုအပ်လဲဆိုတဲ့ဟာကိုရှာတာပါအဲ့တော့ဘယ်နေရာမှာလောက်တာလဲဆိုတော့ဒီလူအများထိခိုက်ဒဏ်ရာရနေတဲ့ဒီဖြစ်စဉ်ဖြစ်နေတဲ့နေရာပေါ့နော်ကျွန်တော်တို့ feel ရမှာပေါ့နော်ဟိုလူတွေအများကြီးတိကျတယ်မှာအရေးကြီးဆုံးကျွန်တော်ကုသမှုခံယူဖို့လိုအပ်တဲ့လူနာကိုကုသမှုပေးနိုင်ဖို့အတွက်သူ triage လုပ်ရမှာပါ
ဟုတ်ကဲ့ဆရာအဲ့တော့ဒီဖြစ်တဲ့နေရာဒီတိကျတဲ့ရတဲ့နေရာမှာပေါ့နော်စစ်ပြီးတော့ဦးစားပေးခွဲပေးဖို့ဘာတွေသိထားဖို့လိုမလဲဆရာ
triage safety စိတ်ထဲမှာလောက်တာဖြစ်တဲ့အတွက် mat ba bu le lwe lwe ku phi ya me shauk thwe mu ri ma shi ya u pi lo jar daw twa de lout de tu ri di sia win ni tu na pyu ri phi sia ma lo ba u pon man yu da nan lu so yin lou nai ne a sin phi ya ba me pi lo jar daw shauk thwe de kriya ri ba ma ba win mu ma lo wa ba u ma na jet di ba ri ma lo u twe paung nei tai na myo ri ma lo u di dai pon man lu di yak ga di ti kai dan ya mu a mya yi shi ni ne chein ne ma jano di blo lu myo wa daw a da a yi ji ku da mu khan yu lo at de so pi lo ho jano ywe thu nai mu a twet di ga pyo chin na ba သူရဲ့သဘောတရားရထူရစီဆိုတာသူကစကားတိုက်ချလိုက်တယ်လို့ပြောနော်စီဆိုတဲ့သဘောစကားတိုက်ချလိုက်တယ်လို့ပဲအရင်ဆုံးကျွန်တော်ထူရစီလုပ်မယ်ဆိုရင်ကျွန်တော်တို့ဒီနှစ်ဆင့်လုပ်ပါတယ်ပထမတစ်ဆင့်ကကျတော့သူရဲ့လှုပ်ရှားနိုင်မှုကိုကြည့်တယ်အဲနံပါတ်နှစ်ကကျတော့ကျွန်တော် airway breathing circulation ဆိုတဲ့အရေးပေါ်အချိန်မှာအသုံးပြုတဲ့ A ကတော့ airway ပေါ့နော်အသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ဟာ B ကကျတော့အသက်ရှူမှုနဲ့ဆိုင်တဲ့ဟာ C ကကျတော့ circulation သူနှစ်ဆင့်နဲ့ဆိုင်တဲ့ဟာပေါ့နော်အဲ့ဒီနှစ်ခုကိုအဓိကထားပြီးတော့ကျွန်တော်ဒီထူရစီကိုလုပ်ပါတယ်ပေါ့နော
်ဟုတ်ကဲ့ဆရာကြီး now လက်တွေ့မှာရောဘယ်လိုလုပ်ပေးဖို့လုပ်မလဲဆရာ
ထူရစီလုပ်မယ်ဆိုရင်အယောင်ကအားလုံးပေါင်း၄ယောင်ရှိပါတယ်အဲ့အယောင်၄ယောင်နဲ့ကျွန်တော်တို့ကခွဲမှာပေါ့နော်အယောင်၄ယောင်မှာဆိုရင်ဘယ်သူတွေပါလဲဆိုတော့အနီပါပါတယ်အဝါပါပါတယ်အစိမ့်ပါပါတယ်အမဲယောင်ပါပါတယ်နော်အဲ့တော့အဲ့မှာအနီယောင်ဆိုတာလုံးအရေးကြီးတဲ့လူနာကိုကျွန်တော်ကသတ်မှတ်ပါတယ်ချက်ချင်းကုသမှုပေးဖို့လိုတဲ့လူနာကိုကျွန်တော်ကအနီယောင်အဖြစ်သတ်မှတ်ပါတယ်အရေးကြီးဆုံးလူနာပေါ့နော်ပြီးရင်အဝါယောင်ပေါ့နော်အဝါယောင်ကအရေးတော့ကြီးတယ်ဒါပေမဲ့အနီယောင်လောက်တော့အရေးမကြီးဘူးပေါ့နော်သူ့ကုသမှုပေးတဲ့ဟာသူကနည်းလေးစောင့်ဆိုင်နိုင်တယ်ပေါ့နော်အဲနောက်တစ်ခုကကျတော့ green ပေါ့နော်ဒါအစိမ့်ရောင်ပေါ့အစိမ့်ရောင်ကကျတော့တိတ်အရေးမကြီးဘူးပေါ့တော်တော်လေးဟိုစောင့်ဆိုင်နိုင်တဲ့အခြေအနေရှိတယ်ပေါ့နော်နောက်ဆုံးတစ်ရောင်ကကျတော့အမဲရောင်ပေါ့နော်အမဲရောင်လူနာဆိုတာကတော့ကျွန်တော်တို့ကတေဆုံးလူနာကိုခေါ်တာပေါ့နော် dead body တေဆုံးလူနာကိုကျွန်တော်ကအမဲရောင်အဖြစ်သတ်မှတ်တယ်ပေါ့နော်အဲ့တော့ဒီ mass casualty incident လို့ခေါ်တယ်လူအများများထိခိုက်ဒဏ်ရာရတဲ့ဟာကိုပြန်ကြည့်မယ်ဆိုရင်ပုံမှန်ဘလို့အယောင်တွေကအများဆုံးရှိလိရှိလေဆိုတဲ့အခါကျတော့ထိခိုက်ဒဏ်ရာရတဲ့သူတွေမှာအစိမ့်အောင်လို့ခေါ်တဲ့ပုံမှန်တိတ်အရေးမကြီးတဲ့လူနာကရာဂိုင်းနှုန်း85နဲ့80ရာဂိုင်းနှုန်းတော့ရှိလိရှိပါတယ်။အဲပြီးွားရင်အဝါယောင်ကတော့15ရာဂိုင်းနှုန်းနဲ့20ရာဂိုင်းနှုန်းကြာရှိတယ်။အဲအရန်အရေးကြီးတယ်ဆိုတဲ့အနီရောင်ပေါ့နော်9ရာဂိုင်းနှုန်းတော့ရှိတယ်ဒါကပုံမှန်ပေါ့နော်။အဲတေဆုံးရာဂိုင်းနှုန်းတွေလည်းရှိတော့ပါ။အဲတေဆုံးတဲ့သူနာကတော့ကျွန်တော်တို့ကဒီမှာဖယ်လိုက်မယ်ပေါ့နော်။အဲအရေးကြီးတာတော့အနီရဲ့အဝါရဲ့အစိမ့်ရင
်ဟုတ်ကဲ့အဲ့တော့ဘလိုမျိုးဒီအရေးကြီးအစိမ့်လိုက်ပေါ့နော်။နီဝါစိမ့်သတ်မှတ်ပေးမလဲဆရာ
တိကြိုက်တန်ရရနေတဲ့ feel ကိုရောက်သွားပြီပေါ့နော်ဒန်ရရတဲ့သူတွေအကုန်လုံးကျွန်တော်ကစုစည်းဖို့လိုတယ်လမ်းလျှောက်နိုင်တဲ့သူတွေအကုန်လုံးလိုက်ရှာရမယ်ခလေလမ်းလျှောက်နိုင်တဲ့သူတွေအကုန်လုံးစုပေးပါပေါ့ဒီနေ့မှာလမ်းလျှောက်နိုင်တဲ့သူတွေအကုန်တန်ရရကိုသွားတော့လမ်းလျှောက်နိုင်ပြီဆိုရင်ကျွန်တော်တို့ကဘာမှမစင်စားပါနဲ့တော့အစိမ့်အောင်လို့ခေါ်တယ်ခိုင်းကြရင်ဘာဖြစ်လဲဆိုတော့ငါ तू ကတော့လက်မောင်းမှာကြီးထိထားတယ်ဒါမှမဟုတ်ရင်ဘိုက်မှာကြီးထိထားတယ်ပေါ့နော်အဲ तू မှ तू ရာဘာကြီးလည်းဖြစ်ရင်ဖြစ်မယ်အဲဒါမှမဟုတ်တကယ်ကြီးစင်လည်းဖြစ်မယ်ရှက်ထိတာလည်းဖြစ်မယ်တကယ်ထုတ်ချင်းပေါက်သွားတာဖြစ်တယ်ဒါပေမဲ့လမ်းလျှောက်နိုင်ငယ်ဆိုရင်တော့ကျွန်တော်ကတိတ်အများကြီးမစင်စားပါနဲ့ဒါဒီဆေးရောင်းဝင်တူနာပြုတ်မပါဘဲနဲ့ညီလူအမျိုးအများဖြစ်နေတဲ့အချိန်မှာခွဲတာဖြစ်တဲ့အတွက်လမ်းလျှောက်နိုင်ငယ်ကိုကျွန်တော်ကအစိမ့်အောင်တတ်မှတ်လိုက်ပါတယ်အဲတချို့ကြောင့်လည်းဘာဖြစ်လဲဆိုတော့လမ်းထဖို့အတန်အရန်ကိုခတ်ခဲနေတယ်အဲအဲ့လိုမျိုးဆိုရင်တော့လမ်းလျှောက်နိုင်လို့မတတ်မှန်းနဲ့ပေါ့နော်အဲ့ဒါပြီးသွားတဲ့အခါကျရင်ကျွန်တော်တို့ကလမ်းမလျှောက်နိုင်တဲ့လူနာတွေရှိမှာပေါ့နော်လမ်းမလျှောက်နိုင်တဲ့လူတွေကြံခဲ့မယ်အဲ့တော့လမ်းမလျှောက်နိုင်တဲ့လူတွေဆိုရင်ကျွန်တော်တို့ကလူနာကိုကြည့်မယ်အဲလူနာကိုကြည့်လိုက်လို့အသက်ရှူလားမရှူလားတော့ကြည့်မယ်အသက်မရှူဘူးဆိုရင်ကျွန်တော်တို့ကဘာလုပ်ရမလဲရှူအောင်လုပ်ပေးရမယ်ဘလို့လုပ်မလဲဆိုတော့အသက်ရှူလမ်းကြောင်းဖွင့်တဲ့နီလန်ကိုလုပ်မယ်အသက်ရှူလမ်းကြောင်းဖွင့်တဲ့အနေနဲ့အောင်မေးကိုဆွဲမှပြီးတော့လုပ်ကြည့်မယ်အောင်မေးကိုဆွဲမှပြီးတော့အသက်ရှူလားမရှူလားကြည့်လိုက်မယ်အောင်မေးကိုဆွဲမှကြည့်တယ်အဲ့ဒါတော့အသက်မရှူတော့ဘူးဆိုရင်တော့ကျွန်တော်ကဘာမှမစဉ်းစားပါနဲ့တော့အဲ့ဒါဒီအမဲအောင်လူနာဒီတေဆုံးလူနာအဖြစ်သတ်မှတ်လိုက်ပါနော်အဲ့ဒါအသက်ရှူလမ်းကြောင်းဖွင့်လိုက်တယ်ဆွဲမှလိုက်တာအသက်ရှူလာတယ်ဆိုရင်တော့ကျွန်တော်တို့ဒီအလွန်အရေးကြီးတဲ့အနီရောင်လူနာအဖြစ်ကျွန်တော်သတ်မှတ်ပါမယ
်ဟုတ်ကဲ့ဆရာနောက်ထပ်ရော
နောက်တစ်ပိုင်းကကျွန်တော်လမ်းမလျှောက်နိုင်ဘူးမြေပြင်မှာလဲနေသွားကြည့်တယ်အသက်ရှူနိုင်တယ်အသက်ရှူနိုင်ရင်တော့ကျွန်တော်ဘာဆက်ကြည့်မလဲဆိုသူ့ရဲ့အသက်ရှူနှုန်းကိုကြည့်အသက်ဘလောက်10မိနစ်မှာဘလောက်ရှူတယ်လဲပေါ့တချို့တွေကအသက်10မိနစ်မှာရှူတဲ့အသက်ရှူနှုန်းက30ရာနေ29ပေါ့နော်နော်အသက်ရှူနှုန်းတွေမြန်နေတယ်ဒါမှမဟုတ်အသက်ရှူနှုန်းတွေအရန်နေနေတယ်30အောက်ကျနေတာဖြစ်ဖြစ်29အထက်ဖြစ်နေတာဖြစ်ဖြစ်အဲ့လိုမျိုးအသက်ရှူနေတော့သူ့ကိုလည်းအနီအောင်ဖြစ်သတ်မှတ်ပဲအဲ့လိုမဟုတ်ဘူးလမ်းမလျှောက်နိုင်ဘူးအသက်ရှူလာဆိုရှူနေတယ်အသက်ရှူနှုန်းကိုကြည့်တော့လေ30အောက်လည်းမရဘူး29အထက်လည်းမဖြစ်ဘူး30နဲ့29ကြားရှိတယ်အဲ့အဲ့လိုမျိုးဆိုရင်တော့ကျွန်တော်တို့ကဘာဆက်ကြည့်ရမလဲဆိုတော့သူ့ရဲ့သွေးခုန်နှုန်းကိုကြည့်မယ်နော်ဒီကျွန်တော်လေဘေးမှာစမ်းကြည့်လို့ရပါတယ်ဒါမှမဟုတ်လက်ကောက်ဘေးမှာစမ်းပြီးကြည့်လို့ရတယ်သွေးခုန်နှုန်းက10မိနစ်မှာ120အထက်ရောက်နေခဲ့ဒီလူနာကိုကျွန်တော်တို့ကအနီရောင်လူနာဖြစ်သတ်မှတ်မယ်အဲ့လိုမဟုတ်ဘူး10မိနစ်မှာ120အတွင်းမှာရှိတယ်နော်60ဖြစ်ရင်ဖြစ်မယ်80ဖြစ်ရင်ဖြစ်မယ်100ဖြစ်ရင်ဖြစ်မယ်အဲ့ဒါဆိုရင်တော့ဒီလူနာကိုကျွန်တော်တို့ကအဝါရောင်ဖြစ်သတ်မှတ်မယ်ပေါ့နော
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘာထပ်လုပ်ပေးဖို့သိထားဖို့လိုသေးလဲဆရာကြီ
းလူနာကိုဖယ်ရိုးအနီရောင်နေအဝါရောင်နေအစိမ်းရောင်နေအမဲရောင်နေစီးပေးတာပဲဖြစ်ဖြစ်နော်ဒါမှမဟုတ်ရင်သတ်မှတ်ထားတဲ့ကျွန်တော်တို့ရှိမှဆိုတော့ triad tag လို့ခေါ်တာပေါ့နော်အဲ့လိုအရာဝတ္ထုလေးနော်အယောင်ပါတဲ့ကတ်ကလေးတွေလက်မှာချိတ်ပေးလိုက်တာပဲဖြစ်ဖြစ်နော်အိမ်ပေါ်မှာရေးပေးလိုက်တာပဲဖြစ်တစ်ခုခုပေါ့နော်အသက်မချက်တစ်ခုနဲ့လောရပါမယ်နောက်တစ်ခုက triad ရှင်နောက်ထူးခြားတဲ့တစ်ခုကတော့ dynamic လို့ခေါ်ပါတယ်အချိန်မရွေးပြောင်းလဲနိုင်ပါတယ်ခါကျရင်ကျွန်တော်တို့က triad အနီရောင်လို့သတ်မှတ်ထားတဲ့လူနာ
လူနာကိုရွှေ့ပြီးတော့ကျွန်တော်တို့ဒီကက်ရှူအယ်တီကလီယာရင်းပို့စ်လို့ခေါ်တဲ့ဒီလုံလုံဆိုင်ချတဲ့နေရာရောက်တဲ့အချိန်ကြည့်လိုက်တဲ့အချိန်မှာဘာဖြစ်လို့ဆိုတော့တေဆုံးလူနာကြီးဖြစ်နေတယ်ဖြစ်နေနိုင်ပါတယ်เนาะဘာမှမဟုတ်သေးချာကြည့်လိုက်ကြည့်လိုက်တော့မှအာဒီလူနာကနေရောင်မှမဟုတ်တာအစိမ်းအောင်ဖြစ်သွားတာလေပြင်ဖြစ်နိုင်တာပဲအာဒါမှမဟုတ်အဝါရောင်ဖြစ်သွားတာလေဖြစ်နိုင
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမရေးခန္ဓာအပီးအခုတော့အပတ်စဉ်တင်ဆက်နေကြတိုင်းရင်းသတင်းလွှာအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မင်းတပ်မြို့နယ်လွတ်တော်ကိုယ်စားလှယ်အပါအဝင်၈ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွဲ့ဖန်ဝရန်ထုတ်ထားပါတယ်မွန်ပြည်နယ်ရေးမြို့နယ်မှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူငယ်18ဦးဖမ်းဆီးခံရတယ်ဆိုတာနဲ့မွန်ညီညွတ်ရေးပါတီ MUP အနေနဲ့အာဏာသိမ်းစစ်ကောင်စီအဖွဲ့ထဲမှာပါဝင်နေတဲ့အပေါ်ဝေဖန်မှုရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးအပါအဝင်လူပုဂ္ဂိုလ်6ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးဖမ်းဝရမ်းထုတ်ထားတယ်လို့ဒေသခံတွေကပြောပါတယ်ပုံမှန်905နဲ့အမှုဖွင့်ခံထားရသူတွေကတော့မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးနေလင်းအောင်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဟုံနိုင်တက်တော်ဦးစည်းဌာနကတောအုပ်ကြီးဦးလောထန်ဒေါက်တာမေသူအောင်မင်းတပ်အရဖက်အဖွဲ့စည်းကဆလိုင်းမန်အောင်နဲ့ကိုထင်းခင်တို့ဖြစ်ပြီး၎င်းတို့ရဲ့တပ်ပုံတွေကိုမင်းတပ်မြို့လူစီကားရနေရာတွေမှာကတ်ထားကြပါတယ်အလားတူမတူပီမြို့နယ်မှာလည်းကျမရဲဝန်ထမ်းဒေါ်ငိုဒေါ်နဲ့ပညာရေးဝန်ထမ်းဦးခိုင်စာတို့ကိုမတ်လ24ရက်နေ့မှာပုံမှန်905ကကြီးနဲ့အမှုဖွင့်ဖမ်းဝရမ်းထုတ်ထားပါတယ်
စစ်အာဏာရှင်ကြဆုံရေးတပိတ်ဆင်နွှဲနေကြတဲ့မွန်ပြည်နယ်ရေးမြို့ပေါ်မှာမလ22ရက်နေ့ကတပိတ်စစ်ကြောင်းဖြိုခွင်းခံရလို့လုံခြုံရေးတပ်ဖွဲ့ဝင်တွေဖမ်းဆီးခေါ်ဆောင်သွားတဲ့လူငယ်18ဦးကိုမြို့နယ်တရားရုံးမှာချုပ်ရဲရမန်ယူလိုက်ပြီးကြံမျိုးထောင်ကိုချက်ချင်းပို့ဆောင်လိုက်ပါတယ်ဖမ်းဆီးခံရတဲ့ဇန္နပြလူငယ်မင်းကလေး10ဦးနဲ့ယောက်ျားလေး9ဦးတို့မှာအသက်18နှစ်မပြည့်တာလဲပါဝင်နေတယ်လို့မြို့ခံတွေကပြောပေမဲ့အလုံးကိုတော့ပုံမှန်905ကနဲ့မြို့နယ်တရားရုံးကတရားစွဲဆိုထားပါတယ်လူငယ်တွေဖမ်းခံရတဲ့နေ့ရေးမြွတ်နယ်တရားရုံးကိုစူယုံကြောက်ရှိလာတဲ့ချိန်မှာတော့မြို့ခံရှိနေသူတယောက်မှလည်းလိုက်ပါကူညီဆောင်ရွက်ပေးတာမရှိဘူးလို့ရေးမြွတ်ခံအမျိုးသားလွှတ်တော်မဟောင်ဦးမျိုးဝင်းရဲ့လူမှုကွန်ရက်ဆာမျက်နှာပေါ်မှာရေးသားဖော်ပြခဲ့ပါတယ်။ဒေသခံ300လောက်ပါဝင်တဲ့လူငယ်တွေရဲ့တပိတ်စစ်ကြောင်းကိုမလ22ရက်မနက်10:00ခွဲလောက်မှာလုံခြုံရေးတပ်ဖွဲ့ဝင်တွေကတနက်6ချက်ထက်မနည်းပြစ်ပေါက်ဖြိုခွင်းခဲ့ပါတယ်။
အနာသိန်းစစ်ကောင်စီကလက်နက်မဲ့ပြည်သူတွေကိုအင်အားအလွန်ကျုံသုံးဖြိုခွင်းနေတာကိုအဆုံးသတ်ဖို့ Federal Democracy စနစ်ကိုအတိမတ်ပြိုလက်ခံပြီးသိမ်းထားတဲ့အနာကိုလူထုထံအမြန်ဆုံးပြန်လည်ဆွတ်လွတ်ဖို့နဲ့စစ်အာဏာရှင်စနစ်ကိုဆန့်ကျင်လို့ဖမ်းဆီးထားတဲ့လူထုကိုချက်ချင်းပြန်လွတ်ပေးဖို့စတဲ့အချက်၃ချက်ကိုရခိုင်လူမှုအဖွဲ့အစည်း89ဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။အဲ့ဒီကြေညာချက်ကိုမတ်လ21ရက်နေ့ကရခိုင်အမျိုးသမီးကွန်ရက်ရခိုင်တမျိုးသားလုံးညီညွတ်ရေးကော်မတီဝန်လက်ဒေတာဖွံ့ဖြိုးရေးဖောင်ဒေးရှင်းနဲ့တစင်လူမှုဖွံ့ဖြိုးရေးအဖွဲ့အပါအဝင်ရခိုင်လူမှုအဖွဲ့အစည်း89ဖွဲ့ကထုတ်ပြန်တောင်းဆိုလိုက်ကြပါအခုလိုကြေညာချက်ထုတ်ပြန်ရတာကတော့စစ်အာဏာသိမ်းမှုကိုဆန္ဒပြတဲ့အပေါ်ဖိနှိပ်မှုတွေများလာတဲ့အတွက်လူသားများအပေါ်ရာဇဝတ်မှုကျူးလွန်နေတာကိုပြောဖို့အချိန်တန်တဲ့အတွက်အခုလိုတောင်းဆိုရတာဖြစ်တယ်လို့အမည်မဖော်လိုတဲ့အရက်ဖက်အဖွဲ့ခေါင်းဆောင်တဦးကပြောပါတယ်အလားတူရခိုင်ကျောင်းသားအဖွဲ့အစည်း၁၁ဖွဲ့ကလည်းအာဏာရှင်ပြုတ်ကျရေးဆန္ဒပြနေသူတွေနဲ့တရားတဲ့ရှိနေတယ်လို့မတ်လ23ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်
ကချင်ပြည်နယ်ပမော်မြို့နယ်ဖားကာမြို့နယ်ထဲမှာစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားသူ9ဦးကိုအာဏာသိမ်းကောင်စီရဲ့စစ်တပ်နဲ့ရဲတွေကမတ်လ24ရက်နေ့မှာဖမ်းဆီးသွားခဲ့ပါတယ်။မတ်လ24ရက်နေ့ညနေအချိန်မှာ Pangamu Longin Jiwa, Ninchan Taya Jiwaga, and Party when Upita, Kujom Yuko, Kumuna, Umang Tirugu, Setane Yeta Fowway, Young Ansel Lagani, Panga Piha Gungu, Pansi Dwarelu, Pansi Kanyaru, Kumu Yasinishitu, Token Sandinga Piaware, Pomomu Male, Malan Saleani Menapaima, Me Online Atuba Pesa Wire, Nibinya Taguru, Janatu. Mount Sinai Tajo, Mount Tingwinet, Mount Nanjaro Dugo, Sitane Yedafo Winiga, Yanai Pansi Kosan Rodello, Nimia Tida Kanduga, Piovare.
Shambi Miao Paima, Shanlana Gaintan adapted it as the SS name SSPP Ga, Name Ye Somo Ye Abdai Mujang, Taipuari Pipuanibi, Jelle Lutu Yaneti Niaga Ni Sunquani Avare, Maslana Satone and Nasalia Niga, Napeta. ဖြစ်ပွားတဲ့တိုက်ပွဲကြောင့်တီဘောမြို့နယ်နမခေါ်ကျွာအုပ်စုဝင်နမခေါ်ရွာမကနေအိမ်နှလုံးလက်နဲ့ကြီးကြီးထိမှန်ပျက်စီးခဲ့ပါတယ်အဲ့ဒီအုပ်စုဝင်ကဒေသခံရွာသားတရားကျော်ဟာတီဘောမြို့အတွင်းထွက်ပြေးတိမ်းရှောင်နေကြရပါတယ်ဒါအပြင်ရှမ်းပြည်မြောက်ပိုင်းကြောင်မဲခရိုင်အတွင်းဖြစ်တဲ့တီဘောမြို့နယ်ကြောင်မဲမြို့နယ်နမ်တူမြို့နယ်တွင်မှာလည်း
ရှိခဲ့ပါတယ်အလားတူနမ်တူမြို့မှာလည်းတရက်ခံတူတိုက်ပွဲကြောင့်ထရရရှိခဲ့ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမွန်ညိုရေးပါတီ MUP အနေနဲ့
မွန်အတိုင်းဝိုင်းမှာဝေဖန်မှုတွေရှိနေသလိုနိုင်ငံရေးပြည်ထနာကိုဖြည့်ရှင်းနိုင်ဖို့ညှိနှိုင်းရေးလမ်းကိုတွန်းနေတဲ့ဆိုပြီးတုံးသက်သူတွေလည်းရှိနေပါတယ်မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်မွန်ညိုရေးပါတီ MUP ကနေနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီနဲ့ပူးပေါင်းလှုပ်ဆောင်ချက်အပေါ်မွန်မျိုးသားညီညွတ်ရေးအစည်းအပြေတို့ဖြစ်နေတယ်လို့ဝေဖန်မှုတွေမြစ်သက်လာပြီးစစ်အာဏာရ
နိုင်ငံရေးပါတီအပြိုင်ဖွဲ့စည်းတာမဟုတ်ဘူးလို့ MNN နက်ဘွားပြောခွေရမင်းစရာဦးကခုလိုပြောပါတယ
် MUP ကိုတိုက်ခိုက်ဖို့ MNN ကပေါ်လာတာလည်းမဟုတ်ဘူး MUP ဒီလိုရွေးချယ်သွားတဲ့အတွက်တဘာဝတဘာဝမတူတဲ့နိုင်ငံရေးမှာတော့အယူဆမတူကွဲပြားတဲ့အစုဖွဲ့တွေကအပြည့်မှာပြန်ခဲ့တယ်ဒီအပြည့်မှာပြန်နေတဲ့အစုဖွဲ့တွေက network ချိန်ပြီးတော့စုစည်းလို့လိုအပ်တယ်ဒါမှတခြားတိုင်းဒေသတွေနဲ့သို့မဟုတ်တခြားရည်ရွယ်ချက်တူတဲ့ဖွဲ့စည်းတွေနဲ့ယုံယုံကြည်ကြည်ဖာနာတော့ဆက်ဆံပြီးလုံးလုံးလို့ရတယ်အားစုတစ်ခုလို့ရတယ်အင်းအားစုတစ်ခုကိုဖွဲ့စည်းတာပဲဖြစ်တယ်
ဩစတြေးလျနိုင်ငံသားခံယူထားတဲ့88မျိုးဆက်မွန်ကြောင်းသားဟောင်းနိုင်ဝင်းနိုင်ကတော့သူတို့အနေနဲ့အာနာသိန်းစစ်ကောင်စီမှာ MUP ပါဝင်နေတာကိုလက်ခံလို့မဖြစ်ပါဘူးလို့ခုလိုဆိုပါတယ
်ဒီစစ်တပ်ကနိုင်ငံရေးမှာပါဝင်တာကိုဒါလက်ခံလို့ဘလို့မှမဖြစ်နိုင်ပါဘူးအမျိုးသားအကျိုးစီးပွားပြည်သူအကျိုးစီးပွားကိုဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်ပေါင်းသိရင်လည်းပေါင်းရမယ်ဆိုတဲ့တချို့အမြင်တွေလည်းရှိကြတာပေါ့နော်။နာဆကမှာ MUP ကပါဝင်နေတယ်ဆိုတာကျွန်တော်ပုဂ္ဂိုလ်ရေးတယောက်အမြင်နဲ့ကတော့ပါဝင်တာမဟုတ်ဘူး။ MUP ကနေပြီးတော့ကိုယ်စလဲလွတ်ပြီးတော့နာဆကကလုတ်နေတဲ့ဟာတွေမှာဝင်ရောက်လုတ်ကင်တယ်လို့ပဲကျွန်တော်မြင်တယ
်။အမေရိကန်နိုင်ငံကနိုင်ငံရေးတိုက်ပံပါရယာနဲ့ပါရဂူဘွဲရရှိခဲ့တဲ့ဒေါက်တာနိုင်ပညာမွန်ရဲ့သုံးသပ်ချက်ကတော့
ဒီသူတို့ရဲ့တီးချက်ကိုကြည့်ပြီးတော့ဒါကဒီကျွန်တော်တို့မွန်လူမျိုးတွေအားလုံးကဒီစစ်ကောင်စီဘက်ကိုယက်ပြီးနေသလားဆိုလဲအဲ့ဒါလည်းမဟုတ်ပါဘူးနော်ကျွန်တော်တို့တိတိလောက်ကတော့သူတို့ရဲ့နိုင်ငံရေးလမ်းကြောင်းပေါ့နော်ခုလက်ရှိပြဿနာကိုနိုင်ငံရေးပြဿနာလို့သူတို့မြင်တယ်ဒီနိုင်ငံရေးပြဿနာကိုနိုင်ငံရေးဖြေရှာဖို့ကဒီညှိနှိုင်းဆွေးနွေးတဲ့လမ်းကြောင်းပေါ့နော်ဒီထိုက်တိုက်ရင်ဆိုင်တဲ့လမ်းကြောင်းကိုသူတို့မလိုလားဘူးဒါညှိနှိုင်းဆွေးနွေးတဲ့လမ်းကြောင်းကိုသူတို့ရွေးလိုက်တာပါဒီစစ်တပ်နဲ့ပေါင်းပြီးတော့ညှိနှိုင်းဆွေးနွေးတဲ့လမ်းကြောင်းကိုဒီလမ်းကြောင်းအစ်တော့မဟုတ်ပါဘူးအရင်ကလည်း NLD ဆိုရကလည်းဒီလမ်းကြောင်းကိုတွားခဲ့တာပဲ
နောက်ဆက်ကနိုင်ငံတော်စစ်ကောင်စီအဖွဲ့ဝင်ဖြစ်မွန်ညင်ညွတ်ရေးပါတီဗဟိုလုံးမှုဆောင်ဒေါက်တာပညာအောင်မုန်းနဲ့မွန်ပြည်နယ်ပစကကောင်စီဝင်အဖြစ်ပါတီတွဲဖက်တွင်ရမှုတဲ့နိုင်ရဲသမားတို့တာဝန်ထမ်းဆောင်နေကြပါတယ်ရှင်
ဆက်ပြီးတော့ဒုက္ခသည်3300ကျော်ခိုးလုံနေတဲ့မြောက်ဦးမြို့နယ်တိမ်ညိုဒုက္ခသည်စခန်းမှာမကြသေးမီကမီးလောင်ကျွမ်းမှုဖြစ်ပွားခဲ့တဲ့အတွက်နေအိမ်600ကျော်မီးထဲပါသွားပြီးလူပေါင်း2000ကျော်နဲ့အခက်ခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။အာဏာပိုင်တွေဘက်ကတော့သူတို့ကိုနေရပ်ပြန်ဖို့ပြောဆိုနေပေမဲ့မပြန်သေးနိုင်တဲ့အခြေအနေမှာရှိနေတာပါ။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးတင်ဆက်ပေးထားပါရရှင်။
မြောက်ဦးမြို့နယ်တင်ညိုစိုက်ပဲဒုက္ခသည်စခန်းမင်းလောက်တော်ရတော်ဆုံးချောင်းခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးစခန်းပြန်ကြရဲကော်မတီဝန်တို့ကခုလိုပြောပါတယ်ဒီစီပြောတော့အကုန်လုံးပါတော့တာပဲဒါအလုံးအကုန်လုံးတို့ကျွန်တော်ကြီးကြရင်းကားတို့ဟာဒီလိုမင်းညာမုံးအဲ့ဒီဆေးပမာဏဟိုတို့ကျွန်တော်ကြီးကြတို့မရှိဘူးအင်းသာ၆ရာ၆စီနဲ့၃ချောက်ပါတော့လာပြီးဟိုတန်ရသေးစားတွေရတဲ့လူကလူကလည်း ီးမိမိသံဒုက္ခသည်2000ကျော်ကိုအခုအခါတင်ညိုဘုံတော်ကြီးကျောက်အပါဝန်သာသနိကအဆောက်အဦ၄ခုမှယာယီနေရာရှာပယ်ထားပါတယ်။လာရှိအချိန်မှာဒုက္ခသည်တွေဟာပုဂ္ဂလိကလူရှင်တို့ရဲ့အကူအညီနဲ့ရပ်တည်နေပြီးအာဏာပိုင်တွေဘက်ကတော့အင်ပြန်ခိုက်နေပေမဲ့နေအိမ်ပြန်ဖို့စိုးရိမ်နေရတယ်လို့အမည်မဖော်လိုသူစခန်းတာဝန်ရှိသူတို့ကအခုလိုပြောပါတယ်။
ကျွန်တော်တို့ဒုက္ခကြီးစခန်းမှာဒုက္ခကြီးတဲ့ဆံတွေဒီတွေဆံတွေရိခါတွေကိုပုဂ္ဂလိကအဆင်တွေကလာပြီးတော့ပြင်ကြတာလူရောဖက်ကဒုက္ခဘာမှမဆိုးသေးဘူးလူရောဒုက္ခနေကိုပြန်ဖို့ဆိုတဲ့အတိုင်းပဲဒီကပြန်ကြနေကြတယ်ဒီနေ့ကိုပြန်လို့ဆိုရင်တို့တို့ဆောင်းရဝနေနေထိုင်တဲ့အိမ်တွေဒါတွေလို့လိုအပ်တယ်လေသူတို့နေထိုင်တဲ့အိမ်ကမိန်းလောင်တွေချစ်တော့တယ်လက်ကတော့ဆိုရင်မိန်းလောင်တွေချစ်တော့တယ်အဲ့ဒီတော့မှလေကြာအနားမရှိတာကိုသူတို့ mention လုပ်တယ်လို့တို့သူတို့ပြောမှာရှိတယ်။ဒါပေမဲ့ဒီလိုကြာကြာမရှိရတော့ပြောရမှာကတော့ဖြစ်တယ်။လူတွေကတော့ပြောကြတာကတော့သူတို့နေရာကိုပြန်လို့ဆိုရင်သွားရနေရအဆောက်ခဲတယ်လို့စိတ်ထဲကျလာမဲ့အဆောက်ခဲတယ်ကိုသုံးကြုံရနေတာမျိုးကိုသိရတယ်
အခုမိတ်လောက်သွားတဲ့တင်ညိုဒုက္ခသည်စခန်းမှာ2019ခုနှစ် AB လကစားပြီးပေါက်ပောင်ကွန်လကနဲ့ဘူရောမညိုစားတဲ့ကြေးရွာပေါက်13ရွာကအင်ထောက်စုပေါက်685စုနဲ့လူပေါက်3000နီးပါးစိုက်ပိတ်ဒုက္ခသည်တွေအဖြစ်ခိုးလုံနေကြတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာအစိုးရတပ်နဲ့ AA တပ်ဖွဲ့တို့အကြား9နီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါက်2000နီးပါးနေရပ်ဆင့်ခွာခဲ့ရပြီးအခုအခါတိုက်ပွဲမရှိတော့တဲ့အတော့တချို့နေရပ်ကိုပြင်နေကြပြီဖြစ်ပေမဲ့အများစုကတော့အခုအချိန်ထိနေရပ်မပြင်နိုင်ပဲစိုက်ပိတ်ဒုက္ခသည်စခန်းတွေမှာရှိနေကြပါတယ်။
အခုဆက်ပြီးတရေအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ချင်းပြည်နယ်မင်းတပ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်2ဦးနဲ့လူပုဒ်ကို6ဦးကိုစစ်ကောင်စီကနေပုံမှန်905ကကြီနဲ့အမှုဖွင့်ဖမ်းဝရမ်းထုတ်ထားပါဗျ။မွန်ပြည်နယ်ရေးမြို့ပေါ်မှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူငယ်18ဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်သွားခဲ့ပါဗျ
။တရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းတွေပဲဖြစ်ပါတယ်။နောက်တဲ့တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီနာ
တိုင်းရင်တင်လှအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင် VOA ကနေထုတ်လင်းပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုစာရေးသားလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းတွေတင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်
ကလေးငယ်တွေအပါအဝင်ပြည်သူတွေကိုမြန်မာစစ်တပ်ကတပ်ဖြတ်နေတာအတွက်အမေရိကန်ပြည်ထောင်စုကပြင်းပြင်းထန်ထန်ရှုတ်ချကြောင်းမတ်လ25ရက်သတင်းတွေမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်ကောင်မှာကလေးငယ်အများအပြားအပါအဝင်ပြည်သူ28ယောက်ထက်မနည်းတည်ဆုံးခဲ့ရတဲ့အထိလုံခြုံရေးတပ်တွေကမြန်မာပြည်သူတွေပေါ်မှာဆက်ပြီးအင်အားသုံးဖြိုခွဲနေတဲ့သတင်းတွေကြောင့်အမေရိကန်ပြည်ထောင်စုကတုန်လှုပ်အံ့ဩခဲ့ရတယ်လို့အလွန်စိတ်မကောင်းဖြစ်ရကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ NetBrush ကကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာ February 1ရက်မှာအာဏာသိမ်းခဲ့ပြီးဆန္ဒပြပြည်သူတွေအသက်ပါဆုံးပါတဲ့အထိရရဆက်ဆက်နှိမ်နင်းနေတဲ့မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းကြီးတွေကို American ပြည်ထောင်စုကရ Britain အစိုးရကပါအရေးယူဒဏ်ခတ်မှုတွေချမှတ်ခဲ့ပါတယ်။မြန်မာပြည်ထောင်စုကခုထက်ပိုပြီးဆိုးမလာအောင်တားဆီးဖို့အတွက်မြန်မာနိုင်ငံကရွေးကောက်ခံကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အပါအဝင်သက်ဆိုင်ရာအဖွဲ့အလုံးပါဝင်တဲ့အရေးပေါ်အစည်းအဝေးတစ်ရပ်ခေါ်ယူဖို့အာဆီယံနိုင်ငံတွေပါတဲ့ကုလသမဂ္ဂအဖွဲ့ဝင်တွေ EU ဥရောပသမဂ္ဂအမေရိကန်နဲ့တရုတ်နိုင်ငံတွေကိုမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလအထူးကိုယ်စားလှယ် Tom Andrews ကချစ်တဲ့ပြည်နယ်မှာတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးဖမ်းဆီးထားတဲ့အရသာအစိုးရတာဝန်ရှိသူတွေနဲ့ပတ်သက်လို့အခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေတယ်လို့နေဆက်ဒေတာတွေကိုတင်းရှောင်သွားသူတချို့ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ
်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးခဲ့တာပါရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွ မြမပြည်သူပြည်သားအားလုံးဘေးပရာကင်းကွာကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများတဆင်အောင်ပါ